Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်မတ်လ29ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီမနက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့ဒီအစီအစဉ်လေးကို92 32 kHz ကို323ည92 40 kHz 433ည92 48 kHz 6153ညတို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ကျွန်တော်ကြော်ကြော်သိမ်းပါ
ကျွန်တော်ကတော့ကြော်စင်သားပါမြောက်ကိုရီးယားခေါင်းဆောင်ဟာမှန်ကန်တာကိုလူဖို့အလားအလာကောင်းစီတယ်လို့ဒေါ်နယ်ထရမ့်ကပြောကြလိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့တူရကီထိပ်တန်းတန်တမန်တွေနှစ်နိုင်ငံကြားကွယ်လွှဲမှုကိုပြန်လည်ညှိနှိုင်းနေကြပါတယ်မြန်မာနိုင်ငံသမ္မတသီဦးဝင်းမြင့်ကိုအမေရိကန်ကုလသမဂ္ဂတရုတ်ကချီးကျူးဂုဏ်ပြုလိုက်ကြပါတယ်ဒီလိုနောက်ဆုံးရထိပ်တန်းသတင်းတွေကိုမြတ်သဇင်အောင်နဲ့အတူကြေညာမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီခင်ဗျာသတင်းတွေနားဆင်ပြီးရင်ထုတ်လွှင့်မဲ့သတင်းဆောင်မတွေလည်းသမ္မတသီအဖြစ်ဦးဝင်းမြင့်ရွေးချယ်ခံရတာနဲ့ပတ်သက်လို့
The United States congratulates the people of Burma on the selection of their new president. We look forward to working with President Win to help.
American နိုင်ငံရဲ့ဌာနပြောခွင့်ရသူပြောတဲ့ American ရဲ့အမြင်နဲ့အတူတခြားနိုင်ငံတကာအမြင်တချို့ကိုသိကြရပါမယ်။ဒါအပြင်တိုင်းပြည်ရဲ့ဘယ်ကိစ္စရပ်တွေမှာတိုးတက်မှုရအောင်သမရသစ်ကလုပ်ပေးစီခြင်းနဲ့ဆိုတဲ့ပြည်တွင်းအမြင်တချို့ကိုလည်းကြားရပါမယ်။တတိယပင်လုံညီလကံကိုတရေမတရေနဲ့ပတ်သက်လို့ဒီမြန်မာနယ်စပ်အခြေစိုက်လက်နက်ကင်ဖွဲ့တွေဘယ်လိုသဘောထားသလဲဆိုတာကိုပြောပြဖို့ရှိတယ်လို့နိုင်ငံတကာသတင်းလောကတပုတ်မှာတော့ဒီကနေ့ကမ္ဘာထိပ်တန်းအကြောင်းအရာတစ်ခုဖြစ်တဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့တရုတ်ခီးစဉ်ပေါ့နိုင်ငံတကာကဘယ်လိုမြင်ကြသလဲဆိုတာပြောပြမှာပါကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်နဲ့အင်္ဂလိပ်စာသင်ကန်းစာမနက်ခင်းပုံမှန်အစီအစဉ်တွေနဲ့အတူသတင်းပတ်ဆိုင်ကဏ္ဍတွေဖြစ်ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့မတ်မြသဇင်အောင်တို့ကပြောပြပါမယ်ခင်ဗျာ
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအန်ဟာကိုရီးယားကျွန်းဆွယ်ပေါ်နျူကလ িয়ার ကင်းစင်ရေးလှုပ်ဆောင်ခြင်းအဖြစ်သူ့ပြည်သူတွေနဲ့လူသားတို့အတွက်မှန်ကန်တဲ့လုပ်ရလုပ်လာမယ့်အခွင့်အောင်းရှိနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။သူဟာကင်းဂျွန်းအန်နဲ့စီစဉ်ထားတဲ့အတိုင်းတွေ့ဆုံဖို့မျှော်လင့်နေပေမဲ့တန်ခတ်မှုဖိအားပေးမှုတွေကိုအမြင့်ဆုံးဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းပဲ Twitter မှာဗုဒ္ဓဟူးနေ့ဖော်ပြလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ဟာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ဖျက်သိမ်းရေးအမေရိကန်ပြည်ထောင်စုတောင်ကိုရီးယားနဲ့ဆွေးနွေးရေးတို့အတွက်စိတ်ပိုင်းဖြတ်ထားတဲ့အကြောင်းသူရဲ့ဘေဂျင်းထိပ်တဆိတ်ခီးစဉ်အတွင်းမှာအခိုင်အမာပြောကြားသွားတယ်လို့တရုတ်အစိုးရကဆိုပါတယ်။အခြား Twitter တစ်ခုမှာတော့ Donald Trump ကမြောက်ကိုရီးယားနဲ့ညီညာရေးနျူကလ িয়ার ဖျက်သိမ်းရေးကိုရခိုင်ရခိုင်ဘယ်အစိုးရကမှအရေးအမွတ်တောင်မဆောင်ရွက်နိုင်ခဲ့ဘူးဆိုပြီးသူ့ကိုယ်သူချီးကျူးအမွန်းတင်ထားပါတယ်။မြောက်ကိုရီးယားသတင်းဌာန KCNA ကတော့ကင်ရဲ့တရုတ်ခီးစဉ်ကိုဖော်ပြထားပေမဲ့နျူကလ িয়ার ဖျက်သိမ်းရေးကတိကိုသော်လည်းကောင်းအမေရိကန်တောင်ကိုရီးယားခေါင်းဆောင်တွေနဲ့တွေ့ဆုံမဲ့ကိစ္စကိုသလောင်းဖော်ပြထားခြင်းမရှိပါဘူး
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရွေးချယ်ထားတဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်ကမြောက်ကိုရီးယားနဲ့အီရန်နိုင်ငံအရေးနဲ့ပတ်သက်ရင်တင်းမာတဲ့သဘောထားအမြင်ရှိသူဖြစ်ပြီးသူကအမေရိကန်အနေနဲ့ရုရှားကိုပြင်းပြင်းထန်ထန်တုံ့ပြန်ဖို့တိုက်တွန်းထားပါတယ်။အမျိုးသားလုံခြုံရေးအကြံပေးအဖြစ်ရွေးချယ်မခံရမီကဖေဗရူလီလကဆွေးနွေးပွဲတစ်ခုမှာလဲဘော်တန်က2016 American သမ္မတရွေးကောက်ပွဲအတွင်းကရုရှားရဲ့ဂျာဝင်နှောက်ယှက်မှုကိုတုံ့ပြန်သင့်တယ်လို့ပြောဆိုခဲ့ဘူးပါတယ်။ဗြိတိန်မှာနေထိုင်တဲ့ရုရှားသက်ရှူဟောင်းနဲ့တမိဖြစ်သူကိုအာယုံကြောစိတ်နဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတုံ့ပြန်ရမှာ American ပြည်ထောင်စုကသူ့ရဲ့မဟာမိတ်နိုင်ငံတွေနဲ့အတူယက်တီသွားမယ်လို့လည်းပြောဆိုလိုက်ပါတယ်
။2016 American သမ္မတရွေးကောက်ပွဲမှာရုရှားဝန်ဆွမ်းသူကိုစုံစမ်းစစ်ဆေးနေသူတွေကရုရှားထောင်လိုင်းဟောင်းတယောက်နဲ့ဒေါ်နယ်ထရမ့်မဲဆွေစဉ်ကထိပ်တန်းနိုင်ငံရေးလက်ထောက်တယောက်တို့အကြားတိုက်ရိုက်အဆက်အသွယ်ရှိခဲ့တယ်လို့ပြောကြားလိုက်ပါတယ်။ထရမ့်ရဲ့မဲဆွေမှုနဲ့ရုရှားအနိကဆက်သွယ်မှုကိုအထူးရှင်းနေရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုကတွေ့ရှိခဲ့တာဖြစ်ပါတယ်။ထရမ့်ရဲ့ပြန်ဝဲကာလအတွဲဘက်မှနေရာရိတ်ဂိတ်စ်ဟာပေါ်စင် A လူပုဂ္ဂိုလ် A လို့ပဲသတ်မှတ်ထားတဲ့ရုရှားထောက်လှမ်းရေးနဲ့2016နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်စက်တင်ဘာအောက်တိုဘာလတွေအတွင်းတိုက်ရိုက်ဆက်ဆံနေခဲ့တယ်လို့စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့တရားရုံးတင်သွင်းလွှာမှာဖော်ပြထားပါတယ်။ဒီရုရှားထောက်လှမ်းရေးဟောင်းဟာထရမ့်ရဲ့မဲဆွေအရာရှိတွေဟိုယခင်ယူကရိန်းမှာတာဝန်ပေးခဲ့မှုတွေ contestating Kilinik ဖြစ်ဟန်ရှိတယ်လို့လည်းဆိုပါတယ်။ Kilinik ကတော့သူဟာရုရှားထောက်လှမ်းရေးနဲ့ရောထရမ့်အစိုးရနဲ့မှာအဆက်အသွယ်မရှိဘူးလို့ညှင်းဆန်ထားပါတယ်။
NATO မဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့တူရကီနိုင်ငံနဲ့အမေရိကန်နိုင်ငံကထိပ်တန်းတန်တမန်တွေဟာနှစ်နိုင်ငံကြားကွဲလွဲမှုတွေကိုညှိနှိုင်းဖို့အစွမ်းကုန်ကြိုးစားနေကြပါတယ်။အမေရိကန်လက်ထောက်နိုင်ငံကြားရေးဝန်ကြီးတီနာခိုင်ဒါနောဟာပြောဆိုဆွေးနွေးမှုတွေလုပ်ဖို့အန်ကာရာမှာရောက်နေပြီးတူရကီထိပ်တန်းတန်အရာရှိယူမစ်ယယ်လ်စင်ကဒီသတင်းပတ်မှာမြို့တော်ဝါရှင်တန်ကိုလာရောက်လဲပတ်မှာပါ။ တူရကီကအိမ်နီးချင်းအီရန်နဲ့ဆက်ဆံရေးတိုးမြင့်မှုတွေရှိတာကြောင့်အီရန်ပေါ်တင်းကျပ်တဲ့ကင်တွယ်မှုတွေလှုပ်ဖို့ပြင်ဆင်နေတဲ့အမေရိကန်နဲ့နှစ်ဖက်ကြားကွဲလွဲမှုတွေအတွက်ညှိနှိုင်းဖို့ကြိုးပမ်းမှုကခက်ခဲနိုင်ပါတယ်နိုင်ငံသားရေးဝန်ကြီးအဖြစ် CIA အကြီးအကဲ Mike Pompeo အမျိုးသားလုံခြုံရေးအကြံပေးအဖြစ် John Bolton တို့ကိုခန့်ဖို့သမ္မတ Donald Trump ကရွေးချယ်ထားတဲ့အပေါ်အီရန်နဲ့ပတ်သက်လို့တင်းမာတဲ့သဘောထားကို American အစိုးရကကင်ဆယ်လိုက်တာလို့တူရကီလေလာသုံးသပ်သူတွေကမြင်ကြပါတယ
် PO American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ Original Mirror of Video ကသတင်းများဆက်လက်ကြေညာနေပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်နိုင်ငံတော်သမ္မတအဖြစ်အရွေးတောက်တင်မြှောက်ခံရတဲ့အတွက်မြန်မာပြည်သူလူထုကိုအမေရိကန်ပြည်ထောင်စုကထိကျူးဂုဏ်ပြုလိုက်ပါတယ်မြန်မာနိုင်ငံအသွင်ကူးပြောင်းရေးရှစ်တိုးဖို့ညီညာရေးလူမှုရေးတရားမျှတမှုလူ့အခွင့်အရေးလေးစားလှိုင်းနှံမှုနဲ့မြန်မာပြည်ဘက်ဆုံတိုးတက်ရေးရှိဖို့အတွက်သမ္မတဦးဝင်းမြင့်နဲ့လက်တွဲလှုပ်ဆောင်ဖို့မျှော်လင့်နေတယ်လို့အမေရိကန်နိုင်ငံသားရုံအရှေ့အာရှပစိဖိတ်ရာပြောခွင့်ရကတိနာအဒမ်စ်ကဆိုပါတယ်မြန်မာနိုင်ငံအခြေစိုက်ကလတ်သမဂ္ဂညှိနှိုင်းရေးမှူးနတ်အော့ဘ်စီကလည်းသမ္မတဦးဝင်းမြင့်ကိုဂုဏ်ပြုချီးကျူးပြီးမြန်မာနိုင်ငံညီညာရေးဒီမိုကရေစီရေးစီးပွားရေးအသွင်ကူးပြောင်းရေးတို့အတွက်နိုင်ငံတကာမူဝါဒများနဲ့အညီအကောင်းဆုံးဆက်လက်ပံ့ပိုးနေသောမှာဖြစ်တယ်လို့ဆိုပါတယ်တရုတ်နိုင်ငံသမ္မတအကြီးဂျင်ပင်ကတော့ဂုဏ်ပြုစကားနဲ့အတူနှစ်နိုင်ငံအကြားကျယ်ပြန့်တဲ့မဟာဗျူဟာမိဖက်တွေအဖြစ်အစဉ်မြင့်ဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါတယ်ဒါအပြင်ရင်းနှီးတဲ့အင်ဂျင်တွေရဲ့အစဉ်လာတိုင်းပြည်သူလူထုအချင်းချင်းကူးလူဆက်ဆံရေးပူးပေါင်းဆောင်ရွက်ရေးကတဆင့်ဒေသတွင်းညီညာဖွံ့ဖြိုးရေးအထောက်အကူဖြစ်စေမယ်လို့ပြောကြားကြောင်းတရုတ်နိုင်ငံထုတ်ဆင်ဝါသတင်းဌာနမှဖော်ပြပါရယ် Amnesty International လို့ခေါ်တဲ့နိုင်ငံတကာလူညင်းချမ်းသာကွင်အဖွဲ့ကတော့မြန်မာအာဏာပိုင်တွေဟာသမ္မတသစ်ခန့်အပ်မှုကိုအခွင့်ကောင်းယူပြီးတိုင်းပြည်ရောက်ထဲကျမဲ့အခြေအနေကနောက်ပြန်ဆုတ်သင်းပါတဲ့မနစ်တုန်းကဆိုရင်ရိုဟင်ဂျာတွေအပေါ်ရက်စက်တဲ့လူရက်တွေကိုတင်းမြင်ခဲ့ရပြီးစစ်တပ်ကအာဏာချုပ်ကန်ထားစေဖြစ်ပေမဲ့လူခွင့်ရေးချုပ်ဖောက်မှုတွေရပ်တန့်အောင်အရသာအစိုးရကပို့လို့ရမယ်လို့လည်းရည်သားထားပါလေ
။ဖန်စီခန်ရိုက်တာသတင်းထောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုကိုလိုနီခေတ်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲဆိုထားတဲ့အမှုကိုဇန်နဝါရီလကစတင်ကြားနာခဲ့ပြီးပြစ်မှုထင်ရှားရင်သူတို့အနေနဲ့ထောင်ဒဏ်14နှစ်အထိကြာခံရနိုင်ပါတယ်။ဗုဒ္ဓဟူးနေ့ကတရားခံဘက်ကရှေ့နေဦးခင်မောင်စောကဒီမှုကိုပတ်လပ်ပေးဖို့ရှောက်ထားခဲ့တာနဲ့ပတ်သက်ပြီးရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကလာမယ့်ဧပြီ4ရက်နေ့မှာနှစ်ဖက်လျှောက်လဲချက်တွေကိုကြားနာစစ်ဆေးသွားဖို့ရှိပါတယ်။ဗုဒ္ဓဟူးနေ့ကတေလူပြတက်သေးတွေကိုအပြန်အလှန်စစ်ဆေးပြီးတဲ့နောက်ခိုင်လုံတဲ့တက်သေးအထောက်ထားမတွေ့ရတဲ့အတွက်အခုအချိန်ဟာအမှုကိုပတ်လပ်ပေးဖို့ရှောက်ထားဖို့အကောင်းဆုံးအချိန်ဖြစ်တယ်လို့ဥက္ကမောင်စောကပြောပါတယ်။အစိုးရရှိနေတဲ့ရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူတွေကတော့ဒီမှုနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ညှင်းဆန်ပါတယ်။တရားရုံးစစ်ဆေးမှုခိတရရနာချိန်မှာတရင်တောက်ကိုဝါလုံးကသမရအသည့်ဦးဝင်းမြင့်ကိုပန်ကြားခဲ့ရမှာတရင်ယူရင်မတရားဖန်စီခြင်းခံခဲ့ရတာဖြစ်တဲ့အတွက်အမှုကိုရုတ်သိမ်းပေးဖို့မေတ္တာရက်ခံလူကြောင်းပြောခဲ့ပါတယ
် WikiLeaks တီထောင်သူ Julian Assange ကိုသူခိုလှုံနေရတဲ့လန်ဒန်မြို့က Ecuador စံယုံတဲ့ကနေအပြင်ပန်းနဲ့အဆက်အသွယ်မလုံနိုင်အောင်ဖြတ်တောက်လိုက်ပြီလို့ Ecuador နိုင်ငံအစိုးရကပြောကြားလိုက်ပါတယ်Julia Assange ဟာ Ecuador တန်ယုံထဲမှာပဲနေလာခဲ့ရတာ9နှစ်ကျော်ခဲ့ပါပြီ။သူ့ကိုပြင်ပနဲ့အဆက်အသွယ်ဖြတ်တောက်လိုက်ရတာဟာတခြားနိုင်ငံတွေရဲ့အရေးကိစ္စတွေမှာဝီမဆွတ်နိုင်အောင်ဖြစ်တယ်လို့ Ecuador အစိုးရကဆိုပါတယ်။ England နိုင်ငံ Salisbury မှာ Russia တချို့ဟောင်းတူအစိတ်ခတ်ခံရတာ Britain အစိုးရကနေ Russia ကိုဆွဆွဲတဲ့ကိစ္စနဲ့ပတ်သက်ပြီး Julia Assange က Twitter ပေါ်ကနေမေးခွန်းထုတ်ခဲ့ပြီး2ရက်အကြာမှာအခုလိုဆက်သွယ်ခွင့်ဖြတ်တောက်လိုက်တာဖြစ်ပါတယ်။ Assange ကိုလင်ကိစ္စပြစ်မှုဆွဲချက်နဲ့ Sweden နိုင်ငံကိုလွှဲပြောင်းပေးမယ့်အရေးကာကွယ်တဲ့အနေနဲ့လန်ဒန်မှာရှိတဲ့ Ecuador နိုင်ငံတန်ယုံကခလုံးကွင်းပေးထားခဲ့တာဖြစ်ပါတယ်။ Sweden အစိုးရကသူ့ဘော်ဆွဆွဲမှုကိုပိတ်သိမ်းလိုက်ပြီးဖြစ်ပေမဲ့ Britain အစိုးရကတော့တရားရုံးအမခံမှုကိုချုပ်ဖောက်ခဲ့တဲ့အတွက်ဖမ်းဆီးနိုင်ပါသေးတယ်။
Facebook အသုံးပြုသူတန်း90ကျော်ရဲ့ကိုယ်ရေးချက်လက်တွေကိုတရားမဝင်ရယူခဲ့တယ်လို့ Britain အခြေစိုက် Cambridge Analytica Company ကိုဆွဆွဲမှုတွေထွက်ပေါ်လာပြီးတဲ့နောက် Facebook ကသုံးစွဲသူတွေရဲ့ကိုရေးကိုရာအချက်လက်ဆိုင်ရာလုံခြုံရေးကိုထိန်းချုပ်နိုင်ဖို့ပြန်လည်သုံးသပ်သွားမယ်လို့ဆိုပါတယ်။သုံးစွဲသူတန်းနဲ့ချီတဲ့ Facebook လူမှုကွန်ရက်ဟာလည်း Android ဖုန်းနဲ့ Tablet သုံးစွဲသူတွေရဲ့နာမည်တွေ၊ Telephone နံပါတ်တွေ၊ Telephone ဆက်သွယ်မှုနဲ့စာသားနဲ့ပေးပို့တဲ့ Text Message တွေကိုစုဆောင်းထားတဲ့အတွက်ပြင်းပြင်းထန်ထန်ဝေဖန်မှုတွေခံနေရပါတယ်။လူနှစ်တက်သမနှစ်တန်းကျော်တို့ရဲ့သတိပေးနှိုးဆော်ချက်တွေကိုနားလည်သဘောပေါက်ပါတယ်။ပြင်ဆင်မှုတွေမဖြစ်မနေလုပ်သွားပါမယ်လို့ Facebook အဖွဲ့ကဗုဒ္ဓဟူးနေ့ကကြေညာခဲ့ပါတယ
်
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံတန်နဲ့မမရသိအောင်လို့ပြပြသွားတာပါ။အစီအစဉ်အစိုးမတက်ခင်သတင်းချင်းချုပ်ကိုပြောပြမယ်ကြောင်းကြိုတင်တည်အသိပေးပါတယ်။အခုတော့သတင်းဆောင်မတွေအလှည့်ရောက်ပါပြီ။မြန်မာသတင်းလွှာတွေကသမရသည့်အပေါ်နိုင်ငံတကာအမြင်နဲ့မျှော်လင့်ချက်တွေကိုအရင်ဆုံးကြည့်ကြအောင်ပါ NLD အရသာဆွေရရဲ့သမရသည့်အဖြစ်ဒုတိယသမရဦးဝင်းမြင့်ကိုလွှတ်တော်ကဗိုလ်ထူးတွေမှာရွေးချယ်တင်မြှောက်လိုက်တဲ့အပေါ်အမေရိကန်တရုတ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်းဝန်ကကြိုဆိုလိုက်ပြီးသမရသည့်နဲ့လက်တွဲလှုပ်ဆောင်မှုအသင်းရှိနေကြောင်းမနေ့ကထုတ်ပြန်တဲ့ကြေညာချက်အသေးအမှာဖော်ပြထားပါတယ်အခုလိုသမရသည့်အပြောင်းအလဲနဲ့အတူလူခွင့်ရေးချင်းတွေတိုးတက်ကောင်းမွန်လာအောင် NLD ဆွေရအနေနဲ့ပို့ပြီးတော့ဆောင်ရွက်လာမယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကလည်းမျှော်လင့်နေကြပါတယ်မှန်ရင်ချင်းနိုင်ကပြောပြပါမယ်ခင်ဗျာ
တီထောင်စုလွှတ်တော်မှာမနေ့ကကျင်းပတဲ့သမရသည့်ရွေးချယ်တင်မြှောက်တဲ့ရလဒ်ကိုလွှတ်တော်နိုင်ကမန်းဝင်းခိုင်တန်းကအခုလိုကြေညာသွားပါတယ
်။နောက်ခံဆန္ဒမဲအများဆုံးရရှိတဲ့ဦးဝင်းမြင့်ကိုနိုင်ငံတော်သမဖြစ်ရွေးချယ်တင်မြှောက်ကြောင်းကြေညာပါတယ်
။နိုင်ငံတော်သမရဖြစ်လာတဲ့ဦးဝင်းမြင့်ကထောက်ခံမဲ403မဲနဲ့အများဆုံးရရှိပြီးလက်ရှိဒုသမရဦးမြင့်ဆွေကထောက်ခံမဲ217မဲနဲ့နောက်ဒုသမရဦးဟင်နရီဘန်တီယူက18မဲရရှိခဲ့ကြပါတယ်။ရာထူးကနေအနားယူသွားတဲ့သမရဟောင်းဦးထင်ကျော်နေရာမှာအခုလို NLD ရဲ့ထိပ်ပိုင်းခေါင်းဆောင်တဦးလည်းဖြစ်သူဦးဝင်းမြင့်သမရအသစ်ဖြစ်ရွေးချယ်ခံခဲ့ရတာကိုမြန်မာပြည်သူတွေနဲ့အတူနိုင်ငံတကာအသိုင်းအဝိုင်းကလည်းကြိုဆိုခဲ့ကြပါတယ်။နှစ်နိုင်ငံအကျိုးအတွက်အမေရိကန်အစိုးရအနေနဲ့သမရဦးဝင်းမြင့်နဲ့ပူးပေါင်းဆောင်ရွက်ဖို့မျှော်လင့်နေကြောင်းအမေရိကန်နိုင်ငံသားဌာနအရှိအာရှရေးရာဘျူရိုရဲ့ပြောခွင့်ရကတီနာအဒမ်စ်က VOA ကိုပြောပါတယ်
The United States congratulates the people of Burma on the selection of their new president.
သမရသည့်ရွေးကောက်တင်မြှောက်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံသူနိုင်ငံသားတွေကိုချီးကျူးဂုဏ်ပြုပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုငြိမ်းချမ်းရေးလူမှုရေးတရားမျှတမှုလူခွင့်ရေးယူသေးလေးစားမှုအုပ်စုအလုံးတို့ပါဝင်တဲ့ဖွံ့ဖြိုးတိုးတက်မှုအတွေ့ထောက်ခံအားပေးဖို့အမေရိကန်ပြည်ထောင်စုကသမရသည့်ဦးဝင်းမြင့်နဲ့အတူလက်တွဲလှုပ်ဆောင်နိုင်ဖို့မျှော်လင့်ပါတယ
်အလားတူသမရသည့်ဦးဝင်းမြင့်ကိုတရုတ်သမရရှီကျင်းပင်အနေနဲ့ကြိုဆိုကြောင်းနဲ့နီးဗျူဟာမြောက်နှစ်နိုင်ငံမိဖက်ပူးပေါင်းဆက်ဆံရေးကိုပုံမှန်တွန်းမြင့်ဆောင်ရွက်လို့ကြောင်းတရုတ်အစိုးရရဲ့မတ်လ28ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အခုလိုပြည်ထောင်စုလွှတ်တော်ကရွေးချယ်တင်မြှောက်ခဲ့တဲ့သမရသည့်ဦးဝင်းမြင့်ကိုကုလသမဂ္ဂဘက်ကလည်းကြိုဆိုကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရပုဂ္ဂိုလ် Foreign Head က VOA ကိုအီးမေးလ်ကနေတုံ့ပြန်ခဲ့ပါတယ်မြန်မာနိုင်ငံကကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံရဲ့ဌာနကိုယ်စားလှယ်အော့စ်ဘိုက်ကိုယ်တိုင်လည်းသမရသည့်ကိုကြိုဆိုကြောင်းနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဒီမိုကရေစီရေးနဲ့စီးပွားရေးအသွင်ကူးပြောင်းရေးကာလမှာကုလသမဂ္ဂအနေနဲ့နိုင်ငံတကာကျင့်ဝတ်နဲ့အတူအကောင်းဆုံးလိုက်နာဆောင်ရွက်ချက်တွေနဲ့ဆက်လက်ပြီးတော့ကူညီပံ့ပိုးပေးသွားမှာဖြစ်တယ်လို့ပြောဆိုခဲ့ကြောင်းအဲ့ဒီအီးမေးလ်မှာရေးသားထားပါတယ်တချိန်တည်းမှာပဲမြန်မာနိုင်ငံမှာသမရအပြောင်းလဲဖြစ်ခဲ့တဲ့အပေါ်လူခွင့်ရေးအခြေအနေတွေတိုးတက်လာအောင် NLD အရက်သားအစိုးရကပုံမဆောင်ရွက်လာလိမ့်မယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကလည်းမျှော်လင့်နေကြပါတယ်။သမရအသစ်ခန့်အပ်လိုက်တာကိုအစိုးရကနေပြန်ပြီးရုံထွက်လာနိုင်တဲ့အခွင့်အရေးဖြစ်မြန်မာအာဏာပိုင်တွေအသုံးပြုတဲ့ကြောင်း AI ခေါ်နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးရဲ့မနေ့ကကြေညာချက်မှာဖော်ပြထားပါတယ်။အလားတူနယူးယောက်ခြေဆိုင် HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကတော့
I guess maybe one thing we can hope for with the new president is that as a former political prisoner himself
သမရသည့်စီကနေကျွန်တော်တို့မျှော်လင့်လို့ရတဲ့အချက်တစ်ခုရှိပါတယ်။အဲဒါကတော့သူကိုယ်တိုင်နိုင်ငံရေးအကျဉ်းသားဟောင်းဖြစ်နေတာပါ။သူရဲ့လုပ်ပိုင်ခွင့်အာဏာကိုအသုံးချပြီးထောင်ဒဏ်ချမှတ်ခံရတဲ့နိုင်ငံရေးအကျဉ်းသားတွေကိုလူငယ်ချမ်းသာခွင့်ပေးလိမ့်မယ်ဆိုတဲ့အချက်ဖြစ်ပါတယ်။တကယ်ပဲအပြုသဘောဆောင်တဲ့အချက်ဖြစ်ပြီးမြန်မာပြည်သူတွေကလည်းလှိုက်လှိုက်လဲလဲကြိုဆိုကြမှာပါ
။သမရသည့်ဦးဝင်းမြင့်ဟာ NLD ရဲ့ဝါရင့်ခေါင်းဆောင်ပိုင်းတဦးဖြစ်တဲ့အပြင်ဒေါက်ဆန်းစုကြည်ပေါ်မှာလည်းတစ္ဆာစောင့်တည်သူဖြစ်ပါတယ်။ဒါအပြင်သူ့ကိုသမရအဖြစ်တရားဝင်လုပ်ပိုင်ခွင့်ပေးထားပေမဲ့
ဒေါ်ဆန်းစုကြည်ညွှန်ကြားတဲ့အတိုင်းပဲဆောင်ရွက်မှာဖြစ်တယ်လို့နိုင်ငံရေးအကဲခတ်အတော်များများကသုံးသပ်ထားပါတယ်။ဒါကြောင့်သမရတိဥဝင်းမြင့်လက်ထက်မှာရင်ဆိုင်ရမယ့်စိန်ခေါ်မှုတွေဟာလည်းတိတ်ပြီးအပြောင်းအလဲရှိမှာမဟုတ်ဘူးလို့မြမအရေးကျွမ်းကျင်သူလည်းဖြစ်မြမနိုင်ငံဆိုင်ရာအမေရိကန်တန်မှုဟောင်းလည်းဖြစ်တဲ့ Priscilla Club က VOA ကိုပြောပါရစေ
။ I think the challenges remain the same and there are enormous challenges we're all familiar with what they are.
စိန်ခေါ်မှုတွေကတော့အရင်တိုင်းပဲလို့ကျွန်မမြင်ပါတယ်။သူတို့မှာဘလို့အခက်အခဲတွေအများကြီးရှိနေတယ်လဲဆိုတာကျွန်မတို့သိနေပြီးသားဖြစ်ပါတယ်။ဒါရီကို NLD အစိုးရအနေနဲ့ဘလို့ကင်တွယ်နေတယ်လဲဆိုတဲ့ရလဒ်တွေကိုတော့တမရအစ်စ်အနေနဲ့ရှောင်လွှဲလို့မရပါဘူး။သူ့မှာနိုင်ငံရေးအရာအတွေ့အကြုံအလုံးအလောက်ရှိပြီးသားလို့ပြောလို့ရပါတယ်
။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်ပြီးခဲ့တဲ့နှစ်ကလူခွင့်ရေးအခြေအနေတွေအတော်လေးဆိုးဆိုးရွားရွားဖြစ်ပေါ်ခဲ့တာကိုကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရတွေကဝိုင်းဝန်း PRP နေကြတာဖြစ်ပါရဲ့ရှင
်။မယ်ဂျင်နိုင်မဦးဝင်းမြင့်ကိုတမရအစ်စ်ဖြစ်ရွေးချယ်လိုက်တဲ့ပေါ်နိုင်ငံတကာရဲ့တုံ့ပြန်ချက်တချို့ကိုကြားပြီးတဲ့နောက်ပြည်ရင်းကအမြင်တချို့ကိုလည်းဆက်ပြောပြပါမယ်။ဒီရွေးချယ်ခံထားရပြီဖြစ်တဲ့သမရအစ်စ်နဲ့ပတ်သက်လို့အများအားဖြင့်အပြုသဘောဆောင်မြင်ကြပြီးစစ်ဖက်ရက်ဖက်ဆက်ဆံရေးဗဟိုချုပ်ကင်မှုရှော့ချရေးအာဂရီလိုက်စားမှုတိုက်ဖျက်ရေးစွမ်းဆောင်ရည်ညံ့ဖြစ်တဲ့ဝန်ကြီးဌာနတွေကတာဝန်ရှိသူတွေကိုအပြောင်းအလဲလုပ်ရေးစတဲ့ကိစ္စရပ်တွေမှာတိုးတက်မှုရှိလာအောင်လို့လှုံ့ဆော်စေချင်ကြပါတယ်။ဒီအမြင်တွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
နေပြည်တော်မှာကျမရဲ့ပြည်အောင်စုလွတ်တော်အစည်းအဝေးမှာလက်လက်သွားတဲ့သမရရာဇူးကိုစံနာမဲပေးခဲ့ကြပြီးထောက်ခံမဲ403မဲရရှိထားတဲ့ဦးဝင်းမြင့်ကိုသမရအဖြစ်ရွေးကောက်တင်မြှောက်လိုက်ပါရယ်။နိုင်ငံရေးတိုင်ဝန်ကတော့သမရအသက်ဟာစိန်ခေါ်မှုတွေအထူးသဖြင့်တိုင်းရင်းသားအရေးအခရီးလိုက်စားမှုတိုက်ဖျက်ရေးနိုင်ငံတကာဆက်ဆံရေးနဲ့အရက်ဘတ်စစ်ဘတ်ဆက်ဆံရေးတွေမှာချော့မှုရောင်ကန့်ကွက်နိုင်လိမ့်မယ်လို့သုံးသပ်နေကြပါရယ်။သမရရွေးချယ်ပွဲကမေရလက်တွေကိုကြည့်မယ်ဆိုရင်ပြည်သူ့လွှတ်တော်ကတင်သွင်းတဲ့ဦးဝင်းမြင့်ကထောက်ခံမဲ403မဲရရှိပြီးစစ်တပ်ကတင်သွင်းတဲ့ဦးမြင့်ဆွေကထောက်ခံမဲ213မဲနဲ့ဒုတိယအများဆုံးရရှိထားကြအောင်အစိုးရတဲ့ရဲ့အရက်ဘတ်စစ်ဘတ်ဆက်ဆံရေးထိန်းချုပ်မှုပေါ်မှာစိတ်ဝင်စားနေကြပါတယ်။အရက်ဘတ်စစ်ဘတ်ဆက်ဆံရေးပေါ်ဆောင်နိုင်မဲ့အဖွဲ့အစည်းတစ်ခုကိုအစိုးရအနေနဲ့ဆောင်ရွက်တော့ဖို့လိုအပ်ကြောင်းကိုနိုင်ငံရေးလေးလာသူတဦးဖြစ်တဲ့ဒေါက်တာရံမျိုးသိန်းကအခုလိုပြောပါတယ
်။ဥပမာအဖြစ်သမရတဲ့အနေနဲ့စဉ်းစားတဲ့ကတော့ရပ်ဖက်စစ်ဘက်ဆက်ဆံရေးပုံမှန်ကောင်းမွန်ဖို့အတွက်ပေါ်ဆောင်မဲ့ကော်မတီမျိုးကိုရပ်ဖက်စစ်ဘက်ဆက်ဆံရေးဟိုကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေနောက်ပြီးတော့စစ်တပ်ထဲမှာတာဝန်ထမ်းဆောင်ခဲ့တဲ့เนาะတာဝန်ထမ်းဆောင်ပြီးတော့အငြင်းစားယူသွားတဲ့အလေအလတ်အမြင်ရှိတဲ့ဒီမိုကရေစီအပြောင်းလဲကိုလူလာတဲ့เนาะတတ်မတော်အရာရှိကြီးတွေနောက်ပညာရှင်တွေနဲ့ဖွဲ့စည်းပြီးတော့ဒါမဲ့တုံးနဲ့မှာထိထိကျကျညီနိုင်ဆွေးနွေးဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်
NLD အစိုးရရဲ့လက်ချက်သက်တမ်းသုံးနှစ်မှာတိုင်းရင်းသားပါတီတွေနဲ့ဆက်ဆံရေးကိုပိုပြီးချဲ့တွင်ဖို့လိုနေပြီးတိုင်းရင်းသားပါတီတွေရဲ့အတန်တိုင်းရင်းသားတွေရဲ့ခံစားချက်ကိုတိကျပိုပြီးလေးနက်ထားဖို့လိုနေရလို့ဒေါက်တာရံမျိုးသိန်းကဆက်ပြောပါရယ
်။လက်တလို့ပေါ့လေအစိုးရတဲ့အနေနဲ့အဓိကရင်ဆိုင်ရမယ့်အချက်တဲကတော့အစိုးရထဲမှာရောကျွန်တော်တို့အစိုးရရန်တရားတစ်ခုလုံးထဲမှာရောဒီဘုံချုပ်ကိုင်းမှုမြင့်မားနေတဲ့အနေအထားကိုအမြန်ဆုံးဘုံချုပ်ကိုင်းမှုကိုရှော့ချနိုင်အောင်ဆက်ဆောင်နိုင်ဖို့ဟာစင်ကောမူကြီးတရားဖြစ်လာနိုင်တယ်လို့မြင်တယ
်။အာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကို NLD ဆိုရလက်ထက်မှာပြန်လည်ဖွဲ့စည်းထားပြီးအခုချိန်ထိလည်းစင်ကောမူကြီးရှိနေစေဖြစ်ပေမဲ့ဦးဝင်းမြင့်ခေါင်းဆောင်တဲ့အစိုးရအဖွဲ့မှဖြည့်ရှင်းနိုင်လိမ့်မယ်လို့ယုံကြည်ကြောင်းတရားလွှတ်တော်ရှိနေဦးရောဘတ်ဆန်ကပြောပါရတယ
်။အာဂရီလိုက်စားမှုတွေနဲ့ပတ်သက်လို့ရှိရင်လည်းအရင်တော့တိုင်းသားတွေရောက်လိုက်ပျောက်သွားလိုက်တိုင်းသားတွေရောက်လိုက်ပျောက်သွားလိုက်နဲ့ဖြစ်နေတယ်။အခုသမ္မတကြီးလက်ထက်မှာတော့ဒါမျိုးတွေဖြစ်တော့မှာမဟုတ်တော့ဘူး။ကြည့်ရရောက်တဲ့ရင်းဆောင်မယ်လို့ယုံကြည်ပါတယ်။
တိုင်းပြည်ရဲ့ဒီမိုကရေစီပြောင်းလဲမှာအစိုးရတဲ့ရဲ့လေးလံထိုင်မှိုင်းတဲ့မူဝါဒတွေလမ်းစဉ်တွေပေါ်ပြန်သုံးသပ်ဖို့လိုနေပြီးစွမ်းဆောင်ရည်အားနည်းတဲ့ပြည်သူလူထုရဲ့ယုံကြည်မှုအားကိုးမှုကိုမရနိုင်တဲ့ဝန်ကြီးဌာနတွေကိုအများဆုံးအစားထိုးပြုပြင်ပြောင်းလဲနိုင်ဖို့လူနေချောင်းကိုလည်းနိုင်ငံရေးအတိုင်းအဝန်ကသုံးသပ်ပါတယ်။သမရဦးဝင်းမြင့်ရဲ့ကျန်းသစ္စာကျေစုပွဲကိုတော့ဒီလ30ရက်မှာကျင်းပမယ်ပြည်အောင်စုလွှတ်တော်အစည်းအဝေးမှာပြုလုပ်သွားမှာဖြစ်ပါတယ်။
သမရတဲ့ဦးဝင်းမြင့်ဂိုင်တွယ်လှုပ်ဆောင်စီခြင်းနဲ့ကိစ္စရပ်တချို့အကြောင်းပြောထားတာတွေကိုကုစောထက်ကစူးစီးတင်ပြသွားတာပါ။သမရတဲ့ရွေးချယ်ပြီးတဲ့နောက်ပိုင်းအမြင်နဲ့တုံ့ပြန်ချက်အမျိုးမျိုးကိုကြားပြီးတဲ့နောက်မှာတော့ဒီမပြေငြိမ်းသေးတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်တဲ့အခြေအနေတွေတခုကိုဆက်ကြည့်ကြရအောင်ပါ။ဒီဥမြမာနယ်စပ်ခြေဆိုင်လက်နက်ကင်အဖွဲ့ခုနှစ်ဖွဲ့က27ရာစုပင်လုံညီလာခံတတိယစီဝေးကိုတက်ဖို့သူတို့အားလုံးကိုတစုတစည်းတဲ့အနေနဲ့ဖိတ်မယ်ဆိုရင်တော့တက်မယ်လို့ပြောလိုက်ပါတယ်။သူတို့ရဲ့လုံခြုံရေးအတွက်ကိုတော့တရုတ်နိုင်ငံကပံ့ပိုးပေးဖို့လဲမြင်တရခံပါတယ်။ဒီတနက်ကင်အဖွဲ့ခုနှစ်ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC ဒုတိယအကြိမ်အစည်းအဝေးအပြီးမှာအဲ့လိုပြောကြတာပါဒီအကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့နိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မီးထိုးသေးတဲ့တရုတ်မြန်မာနယ်စပ်ဒေသကတိုင်းသာလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ FPNCC ရဲ့ဒုတိယအကြိမ်အစည်းအဝေးဟာ UWSA ဝါတပ်ဖွဲ့ဌာနချုပ်ပန်ဆန်းမှာ26ရက်နေ့ကနေ28ရက်နေ့ထိ3ရက်ကြာကျင်းပခဲ့တာဖြစ်ပါတယ်ဒီအစည်းအဝေးမှာ27ရာစုပင်လုံးတတိယအစည်းအဝေးကိုတရားဝင်ဖိတ်ကြားရင်တရောက်ဖို့အတွက်ဆုံးဖြတ်ခဲ့ကြောင်း MNDA ကကိုကန့်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဦးဖုံးဝင်းနိုင်ကအခုလိုပြောပါတယ်
။အဲ့ဒီ27ရာစုတင်းလုံးကြီးလာခံနဲ့ပတ်သက်တော့ကျွန်တော်တို့ငကူကလေးပြောထားတဲ့အတိုင်းကိုဆက်ပြီးတော့ဆောင်ရွက်သွားဖို့ရှိတယ်။တရားဝင်အနေနဲ့ FPNCC ကိုဖိတ်လာမှဆိုရင်တက်မယ်။နော်တကွဲတပြားနဲ့ဆိုတော့မတက်ဘူး။ရှင်းနေပါခွင့်မရှိလို့မတက်တော့ဘူး။အဲ့ဒါအယူပြဖြစ်သွားမှာပေါ့နော်။
ပြီးခဲ့တဲ့နှစ်ဩဂုတ်လကကျင်းပတဲ့ FPNCC ရဲ့ပထမအကြိမ်အစည်းအဝေးမှာလည်းအလားတူဆုံးဖြတ်ထားတာဖြစ်ပါတယ်။အစည်းအဝေးအပြီးထုတ်ပြန်ကြေညာချက်မှာမြန်မာပြည်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတရုတ်ပြည်ရဲ့အပြုသဘောဆောင်တဲ့ပါဝင်မှုဟာအရေးပါကြောင်းထုတ်ပြန်ခဲ့တယ်လို့ကချင်တအန်းပလောင်ကိုကတ်နဲ့ရခိုင်ဒေသမှာအစိုးရတပ်မတော်ကထိုးစစ်ဆင်နေတာတွေကိုကန့်ကွက်ပြီးနိုင်ငံရေးအရတွဲဆုံဆွေးနွေးဖို့ကိုတောင်းဆိုထားပါတယ်။FPNCC ကနိုင်ငံတော်သမ္မတအသစ်ရွေးချယ်လိုက်တာကိုကြိုဆိုလိုက်တယ်လို့သမ္မတအသစ်ရဲ့ဥဆောင်မှုအောက်မှာငြိမ်းချမ်းရေးကိုအကောင့်ထဲပေါ်နိုင်မယ်လို့မျှော်လင့်ကြောင်းလည်းထုတ်ပြန်ပါတယ်။ FPNCC ကိုဝါပြည်သွေးစည်းညင်ညွတ်ရေးတပ်ဖွဲ့ UWSA မိုင်းလာတပ်ဖွဲ့ NDAA ကိုကန့်တပ်ဖွဲ့ MNDAA ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ပလောင်မျိုးသားလွတ်မြောက်ရေးတပ်ဦး PSLF DNLA နဲ့ရခိုင်တပ်ဖွဲ့ AA တို့ပါဝင်ဖွဲ့စည်းထားပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ပြင်ပကနေနိုင်ငံရေးဆွေးနွေးဖို့ကိုတောင်းဆိုထားပါတယ်FPNCC နဲ့အစိုးရအကြညှိနှိုင်းရမှာတော့2015ခုနှစ်က NCA စာချုပ်လက်မှတ်ရေးထိုးရမှာမပါဝင်တဲ့အဖွဲ့တွေအားလုံးပါဝင်ရေးဟာဆက်လက်ဆွေးနွေးညှိနှိုင်းဖို့လိုအပ်နိုင်ကြောင်းတိုင်းသာရေးလေးလာသုံးသပ်သူဦးမမောင်စိုးကပြောပါတယ်
သူတို့အနေနဲ့ပြည်သူ့ကြောင်းဝင်ညှိနှိုင်းဆက်ဆက်မှုတွေပေါ်မှာအများကြီးစဉ်းစားရမယ်လို့ထင်ပါတယ်ပြည်သူ့ကြောင်းဝင်ညှိနှိုင်းဆက်ဆက်မှုမှာတော့ပြည်သူ့ကတော့ဟိုဘက်ဒီဘက်ညှိပြီးတော့လက်ခံနိုင်လောက်တဲ့ချက်တွေကိုတင်ပြပြီးတော့ဆွေးနွေးတယ်လို့ထင်ပါတယ်။တစ်ခါကလည်း PRB ဆွေးနွေးရလက်ရှိတော့ပါတယ်။ DNL ရဲ့ကိုကန့် MND ရဲ့ ANA ကိုတင်ဝင်ခွင့်ပြုမလားဆိုတဲ့ကိစ္စတွေကတော့အဆက်လက်ကြီးနေစရာကိစ္စတွေလို့ထင်ပါတယ်
။လောလောဆယ်မှာတော့တရုတ်မြန်မာနယ်စပ်ဒေသက FPNCC မှာပါဝင်တဲ့အဖွဲ့ခုနှစ်ဖွဲ့ KNPP ခေါ် KNE တပ်ဖွဲ့ ANC ခေါ်ရခိုင်မျိုးသားကောင်စီနဲ့NCNK ခေါ်နာဂအဖွဲ့တို့ဟာ NCA စာချုပ်ကိုလက်မှတ်မရေးထိုးသေးပါဘူးလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့10ဘွဲကလည်း27ရာစုပင်လုံးတတိယအစည်းအဝေးမတိုင်မီမှာအမျိုးသားနိုင်ငံရေးဆွေးနွေးပွဲတွေကျင်းပရေးအတွက်လူထုတွဲဆုံပွဲတွေမကျင်းပနိုင်တာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာအဖူးအထစ်ဖြစ်နေပါတယ်
27ရာစုပင်လုံးညီလာခံတတိယကျင်းအစည်းအဝေးနဲ့ပတ်သက်ပြီးတော့မြောက်ပိုင်းခြေဆိုင်လက်နက်ကိုင်အဖွဲ့9ဖွဲ့ရဲ့သဘောထားကိုကိုမိုးစောတင်ပြပို့ထားတာပါမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေပြီးတဲ့နောက်မှာတော့နိုင်ငံတကာထိတ်တန့်အကြောင်းအရာတစ်ခုနဲ့ပတ်သက်ပြီးဆက်ပြောပြပါမယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်းဟာ2012ခုနှစ်မှာသူအာဏာရလာပြီးတဲ့နောက်ပထမဆုံးနိုင်ငံရဲ့ခြားခီးစဉ်ဖြစ်တရုတ်နိုင်ငံကိုပြီးခဲ့တဲ့မလ25ရက်နေ့ကနေ28ရက်နေ့ထိတွားရောက်ခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့မျှော်လင့်မထားဘဲတွားရောက်တဲ့အခုတရုတ်ခီးစဉ်နဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့တကွနိုင်ငံတကာဘက်ကတုံ့ပြန်ချက်အမျိုးမျိုးထွက်ပေါ်နေတဲ့အထက်အမေရိကန်ပြည်ထောင်စုကတော့တတိနဲ့ကြိုဆိုပါတယ်။တော်ကင်မျိုးသက်ကအပြည့်အစုံတို့ပြပါမယ်ခင်ဗျာ
မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အုံးရဲ့တရုတ်နိုင်ငံ3ရက်ကြာခီးစဉ်ဟာအအောင်မြင်မြင်ပြီးဆုံးခဲ့ပြီးဒါဟာမြောက်ကိုရီးယားတရုတ်နှစ်နိုင်ငံဆက်ဆံရေးတိုးတက်မှုရဲ့သမိုင်းမှတ်တမ်းတစ်ခုဖြစ်ကြောင်းမြောက်ကိုရီးယားအစိုးရရဲ့ GCN သတင်းမှာဖော်ပြပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလည်းနဲ့ထုတ်လုပ်မှုတွေနဲ့ပတ်သက်ပြီးဒေတာရင်းသာမကနိုင်ငံတကာကပါချိမ့်ချောက်မှုတွေဖြစ်လာစေတဲ့ဆိုပြီးအမေရိကန်နဲ့တကွကုလသမဂ္ဂနဲ့နိုင်ငံတကာကပါအရေးယူဒဏ်ခတ်မှုတွေနဲ့PR တွေပေးလာခဲ့ပြီးတဲ့နောက်မှာဖြစ်ပေါ်လာတဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့တရုတ်နိုင်ငံကိုတွားရောက်တဲ့ဒီခီးစဉ်ကိုအမေရိကန်ကသတိထားပြီးကြိုဆိုလိုက်တယ်လို့ဒါဟာ PR ပေးမှုကနေထွက်ပေါ်လာတဲ့ရက်လက်ဖြစ်တယ်လို့သမ္မတအင်ဂျူပြောခွင့်ရဆာရာဆန်ဒါစ်ကဘုတ်တဖူးနဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် Certainly we're going to be cautiously optimistic but we feel like things are moving in the right direction and that the meeting yesterday
ပြည်တော်စုအနေနဲ့သတိထားပြီးပြည်သူဆောင်မျှော်လင့်ပါတယ်အခြေအနေကလက်မှန်ရောက်နေပြီလို့ယူဆတယ်လို့မနေ့ကတွေ့ဆုံမှုဟာအပြင်းထန်ဆုံးဖိအားပေးမှုတွေက tiyang mu shire sura gu piataya yak bari. Tiyem ha, miyau korea gongsang pila pide nao pain tu ni ne da ha, nai ngangani patama u zong jing twekera pipi da ha dudbo sao ne ilikana pide lu yu sa bari. PR wang bijin ha, tiyang mu shire sura gu piataya yak dalu di daime salu song tuwa ma pip bari. Majami duisong bwe jimpa nai li me lu le miyau lin bari.
We would
like to see this. Obviously, this is something a global importance, and we want to make sure that it's done as soon as we can. But we also want to make sure
that
ချိန်နှမှာပဲစီစဉ်ရမှာပြည်ပြင်းရှိဖို့လေလိုအပ်တဲ့အတွက်ကျမတို့ဒီလိုဖြစ်အောင်လေကြိုးစားနေပါတယ်အရင်ကပြောခဲ့ပြီးဖြစ်တဲ့အတိုင်းမြောက်ကိုရီးယားဘက်ကတွေ့ဆုံမှုကန့်လန့်ခဲ့တာကိုအမေရိကန်ဘက်ကလက်ခံတာဖြစ်ပါတယ်ဒါကိုဆက်အကောင့်ထဲပေါ်သွားမှာဖြစ်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်တရုတ်နိုင်ငံမှာရောက်နေစဉ်မှာပဲသူ့ရဲ့ခီးစဉ်နဲ့ပတ်သက် ရဲ့တွစ်တာမှာရေးပါတယ်။ဒါအပြင်မြောက်ကိုရီးယားခေါင်းဆောင်ရဲ့တရုတ်ခီးစဉ်အဆင်ပြေတယ်ဆိုတာသိရပြီးတဲ့နောက်မှာကင်ဂျွန်အွန်နဲ့တွေ့ဆုံလို့တဲ့ဆန္ဒရှိကြောင်းနဲ့တွစ်တာမှာရေးပါတယ်။အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ကြားမေလမှာအဆိုပြုထားတဲ့တွစ်ဆုံမှုနဲ့ပတ်သက်ပြီးတရုတ်ရဲ့အခမ်းအခဏာကိုအလေးထားဖို့တရုတ်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့သဘောတူခဲ့ကြကြောင်းတရုတ်နိုင်ငံသားရေးဌာနကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
်။ဆီဆောင်ကတည်းကဝေကျေဆောင်ကို中朝双方
နိုင်ငံခေါင်းဆောင်တို့အနေနဲ့အဆင့်မြင့်ခီးစဉ်တွေဟာနှစ်ဖက်တို့ကြားအရေးကြီးတဲ့အစဉ်လာတရက်အဖြစ်ရှုမြင်ခဲ့တာဖြစ်ပြီးသမ္မတရှိနဲ့ဥက္ကဋ္ဌကင်ဂျုံအွန်းတို့ကတဖက်တို့အနေနဲ့အစ်မြင့်ခီးစဉ်တွေနဲ့ပတ်သက်လို့တိုင်ပင်ဆွေးနွေးမှုတွေရှိဖို့နဲ့အထူးတန်ကိုယ်စားလှယ်တွေအပြင်နှစ်နိုင်ငံကြားအပြန်အလှန်ဖလှယ်မှုတွေဟာနှစ်နိုင်ငံဆက်ဆံရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ရမှာလေအရေးကြီးတယ်လို့သဘောတူခဲ့ကြပါတယ
်။မြောက်ကိုရီးယားခေါင်းဆောင်ကင်ဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ကိုရီးယားနှစ်နိုင်ငံကြားကပေါ်မွန်ဂျွန်စစ်မဲ့ဆုံမှာမကြာခင်သတင်းပတ်တွေအတွင်းတွေ့ဆုံမှာဖြစ်ပါတယ်။နျူကလ িয়ার လက်နက်ဖျက်သိမ်းရေးလှုပ်ဆောင်ဖို့အတွက်မြောက်ကိုရီးယားခေါင်းဆောင်ရဲ့ဂရုပေးချက်နဲ့ဤနိုင်ငံလုပ်ငန်းစဉ်အတွက်တိဝဲချူပန်းမှုကိုတောင်ကိုရီးယားအရာရှိတွေကကြိုဆိုခဲ့ကြပါတယ်။ကိုရီးယားနှစ်နိုင်ငံပေါင်းစည်းဝင်ကြီးဌာနပြောခွင့်ရဘိတ်တေဟွန်းကတော့အခုလိုပြောပါတယ
်။ Number 9 ဂျုံဆောင်ရဲ့ဆမ်မလပ်တူကို
ကိုရီးယားနှစ်နိုင်ငံကြားဆွေးနွေးပွဲနဲ့အမေရိကန်မြောက်ကိုရီးယားဆွေးနွေးပွဲတွေမတိုင်ခင်မြောက်ကိုရီးယားနဲ့တရုတ်တို့ဆက်ဆံရေးတိုးတက်လာတာကကိုရီးယားကျွန်းဆွယ်ဒေသနျူကလ িয়ার ကင်းမဲ့ရေးနဲ့ငြိမ်းချမ်းရေးရဖို့လိုမျိုးပြဿနာတွေကိုဖြေရှင်းတာမှာအထောက်အကူရနိုင်မယ်လို့ကျွန်တော်ထင်ပါတယ်။
ဂျပန်အစိုးရကတော့တရုတ်နဲ့မြောက်ကိုရီးယားတို့ရဲ့ဆက်ဆံရေးတိုးတက်လာတာအတွက်အထူးစိတ်ဝင်စားနဲ့စောင့်ကြည့်နေကြောင်းပြောပါတယ်။ဒါပေမဲ့အရေးယူတန်ခတ်မှုတွေမရုပ်သိမ်းခင်ခုထက်ခိုင်ခိုင်မာမာလုပ်ပြတာကိုမြင်ကျင်ပါတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကပြောပါတယ
်။ဆေးတို့ကဂျူဒိုင်နခန်စီယမတဲ့
မြောက်ကိုရီးယားဘက်ကခိုင်မာတဲ့လူရက်တွေကိုမြင်လာရတဲ့အချိန်ထိအရေးယူမှုတွေကိုရုပ်သိမ်းပေးမှာမဟုတ်ပါဘူး။ဒါအပြင်ကျွန်တော်တို့ဟာနိုင်ငံတကာအဆိုင်ဝိုင်းနဲ့အပြည့်အဝလက်တွဲပြီးလှုပ်ဆောင်မှာဖြစ်ပါတယ်။
ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒရက်စ်ကလည်းမြောက်ကိုရီးယားကနျူကလ িয়ার ဖျက်သိမ်းရေးလှုပ်ဆောင်မယ်လို့ကြေညာပြုခဲ့တာအတွက်ကြိုဆိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်
။မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်ရဲ့တရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးနိုင်ငံတကာဘက်ကတုံ့ပြန်ချက်တွေကိုဒေါက်ခွင့်မျိုးသက်စူးစီးပြောပြသွားတာပါ။ကျွန်တော်တို့ VOE ကထုတ်လွှင့်နေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးဆက်သွယ်ခြင်းနဲ့ဆိုရင် VOE ရဲ့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။ Facebook VOE Burmese News မှာလည်းမှတ်ချက်ရေးသားပြောဆိုနိုင်ပါတယ်။ကြခင်မှာအစီအစဉ်ဒုတိယပိုင်းကိုထုတ်လွှင့်မှာမို့ဆက်လက်နားဆင်ပါခင်ဗျာ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုအစီအစဉ်ဒုတိယပိုင်းကိုလိုင်းဒိုမီတာ32 40 48တို့ပြင်လိုင်းလမ်းမီတာ190 kHz 1509ကနေပါတိုးချက်ထုတ်လွှင့်နေပါတယ်အခုဆက်လက်နားဆင်ကြရမှာကတော့မြန်မာနိုင်ငံအကြောင်းကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့အထက်ကကောင်းလို့တင်ဆက်မဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်နဲ့နာနေခင်းအင်္ဂလိပ်စာသင်ခန်းစာတို့ကိုလေ့လာရမှာဖြစ်ပြီးအဲ့ဒီနောက်မှာတော့
In the Rakhine state, I think there are several aspects that China have made an effort to stabilize or to assist.
မြန်မာပြည်နာများနဲ့တရုတ်ခန်းကဏ္ဍအကြောင်းတရုတ်ရဲ့ကျွမ်းကျင်သူယွန်ဆန်းနဲ့ဆွေးနွေးသုံးသပ်ထားတာကိုဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာနားဆင်ရပါမယ်။ဒါ့အပြင်သူယုံကြည်ရာအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါပါ။ရင်ဆုံးတော့ဦးကျော်စံသားနဲ့မတ်မြတ်တစင်အောင်တို့မူရင်းအပေါ်မှာပြက်ကောက်နှုတ်တင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်ကိုနားဆင်ပါခင်ဗျာ။
မလာ28ရက်နေ့ထုတ် The New York Times ဒင်းစာမှာဖော်ပြထားတဲ့စောနိုင်နဲ့ Richard C. Paddock တို့ရေးသားထားတဲ့မြန်မာနိုင်ငံမှာသမရအသစ်ရွေးကောက်လိုက်ပြီးဒါပေမဲ့သူလည်းဒုတိယနေရာပါပဲဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတင်ပြလိုပါတယ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုသမရအသစ်အဖြစ်လွှတ်တော်ကိုယ်စားလှယ်တွေကဗုဒ္ဓဟူးနေ့ပြည်တော်စုလွှတ်တော်မှမဲခွဲရွေးချယ်လိုက်ကြပါတယ်နှစ်နှစ်ကျော်ကြာသမရအဖြစ်တာဝန်ယူခဲ့တဲ့ဦးထင်ကျော်ကိုရိုးကုန်ရှိပြီးအာဏာမရှိတဲ့ရုပ်သေးသမရရဲလို့အများကသတ်မှတ်ထားကြတာပါ။ဒေါအောင်ဆန်းစုကြည်အနေနဲ့အခုရွေးကောက်တင်မြှောက်လိုက်တဲ့အသက်66နှစ်အရွယ်ဥပဒေပညာရှင်သမရဦးဝင်းမြင့်ကိုလည်းအရင်သမရဦးထင်ကျော်လိုပဲဒုတိယနေရာမှာထားပြီးအုပ်ချုပ်စေမယ်လို့ပဲခန့်မှန်းရပါတယ်။နိုင်ငံရေးကစားအခွက်တွေကိုစစ်တပ်ကရေးထားတဲ့အခြေခံဥပဒေကပုံဖော်နေတာဖြစ်ပြီးလေလာသုံးသက်သူတွေကတော့ဒေါအောင်ဆန်းစုကြည်ကအရက်သားအစိုးရအာဏာကိုဆက်လက်ချုပ်ကန့်ထားမှာဖြစ်တဲ့အတွက်ဥဝင်းမြင့်ကကြီးမားတဲ့ပြောင်းလဲမှုကိုဖော်ဆောင်ပေးနိုင်မှာမဟုတ်ဘူးလို့သုံးသက်ကြပါတယ်။သမရဟောင်းဦးထင်ကျော်ထက်နိုင်ငံရေးအတွေ့အကြုံပိုများတဲ့ဥဝင်းမြင့်ဟာပါတီကိုအထူးသက်ဝင်ယုံကြည်သူဖြစ်လို့ဒေါအောင်ဆန်းစုကြည်ရဲ့ရုပ်သေးသမရနေရာကပဲနေသွားလိမ့်မယ်လို့လေလာသုံးသက်သူတဦးကလည်းပြောပါတယ်လို့ရေးသားထားတာကိုဖတ်ရှုရပါတယ်ရှင်
။စစ်တောင်အရှမှာအစ္စလာမ်မွန်တီကျောက်လွန်စစ်ကိုဗုဒ္ဓဘာသာဝင်တွေကမိမွေးပင်းနေခြင်းဆိုတဲ့ခေါင်းစဉ်နဲ့ dw.com မှာ Radiant Education ရေးသားထားတာကိုဖတ်ရပါတယ်။သီရိလင်္ကာမြန်မာနဲ့ထိုင်းနိုင်ငံတို့မှာဗုဒ္ဓဘာသာဝင်တွေကမွတ်စလင်ဆန့်ကျင်ရေးကိုကြကြပြန့်ပြန့်လုပ်နေကြပါတယ်။ဘာသာတရားလေ့လာရေးဆိုင်ရာအမေရိကန်ပါမခ်မိုက်ကယ်ဂျယ်ရီစင်ကတော့ဒီသုံးနိုင်ငံမှာဗုဒ္ဓဘာသာဝင်တွေဟာမွတ်စလင်တွေကသူတို့နိုင်ငံကိုလွှမ်းမိုးသွားမှာကိုစိုးရိမ်နေကြတယ်လို့ဆိုပါတယ်။ဒီစိုးရိမ်တွေကတစိတ္တရီသားအဖြစ်ထေရဝါဒသုံးနိုင်ငံရဲ့သမိုင်းနဲ့ဆက်စပ်နေပါတယ်။မြန်မာနဲ့ဖိလစ်ပိုင်တို့မှာအစင်းလာရှိခဲ့တဲ့နိုင်ငံတော်သံဃာအဖွဲ့အစည်းကိုဗြိတိရှ်ကိုလိုနီသမားတွေကဖျက်ဆီးပစ်ခဲ့တယ်။ထိုင်းနိုင်ငံဟာကိုလိုနီမဖြစ်ပေမဲ့ပင်သစ်ကိုလိုနီဗြိတိရှ်ကိုလိုနီရဲ့ပတ်လည်ဝိုင်းနေခဲ့တဲ့အတွက်ကြောင့်ဗုဒ္ဓဘာသာပြောက်ကွယ်မှာကိုသူတို့စိုးရိမ်ခဲ့ကြတယ်လို့ဆိုပါတယ်။ဒီစိုးရိမ်စိတ်တွေဟာ20ရာစုပထမပိုင်းလွတ်လပ်ရေးကြိုးပမ်းမှုတွေလှုပ်လာတဲ့အခါဒီဗုဒ္ဓဘာသာကာကွယ်ရေးပါရောနှက်ပါဝင်လာစီခဲ့ပါတယ်။အမျိုးသားရေးနဲ့ဗုဒ္ဓဘာသာရောထွေးမှုကအခုအချိန်ထိခွဲမရသေးပဲမြန်မာနိုင်ငံသားစစ်စစ်ဆိုရင်ဗုဒ္ဓဘာသာဖြစ်ရမယ်ဆိုတဲ့သဘောမျိုးဖြစ်နေတယ်လို့ဂျယ်ရီစင်ကဆိုပါတယ်။တချို့နေရာတွေမှာတော့မွတ်စလင်ဥယျာဉ်ကြီးထွားလာနေတယ်လို့ဆိုပါတယ်။ထိုင်းတောင်ပိုင်းမှာဆိုရင်မွတ်စလင်တွေများပြားလာနေလို့ဗုဒ္ဓဘာသာဝင်တွေစွန့်ခွာထွက်ပြေးနေကြရတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မှာလည်းမွတ်စလင်တွေမွေးဖွားနှုန်းဟာဗုဒ္ဓဘာသာဝင်တွေထက်မြင့်မားလာနေပါတယ်။မွတ်စလင်နဲ့ဗုဒ္ဓဘာသာတင်းမာမှုရောပါးစေရအတွက်လှုပ်ဆောင်ရမှာအဓိကအခက်အခဲနှစ်ခုရှိတယ်လို့ဗမခဂျယ်ရီစင်ကထောက်ပြပါတယ်။ပထမအချက်ကတော့လူတွေဟာဘုန်းကြီးတွေပြောသမျှကိုယုံကြည်နေကြတာဖြစ်တယ်။ဒါကိုဩဇာညောင်းတဲ့သူတွေကပြန်လည်ရှင်းပြဖို့လိုအပ်တယ်လို့ဆိုပါတယ်။ဒုတိယအချက်ကတော့အနောက်တိုင်းကနိုင်ငံရေးသမားတွေ NGO တွေ Journalist တွေဟာဒီမြန်မာတွေစီရီလင်္ကာနိုင်ငံကစင်ဟလီစ်တွေထိုင်းတွေကိုအနောက်တိုင်းရှုံးကနေပြီးတော့သူတို့အယူဆအတိုင်းဖိအားပေးနေကြခြင်းသာဖြစ်တယ်။ဒါကမမှန်ကန်ပါဘူး။တကယ်လို့ရမှာကတော့ညှိနှိုင်းစစ်ဆက်တဲ့သဘောနဲ့ဒီတင်းမာမှုကိုဖြေဖျော့ပေးနိုင်မဲ့ဩဇာညောင်းတဲ့ဖုန်တော်ကြီးတွေကိုချင့်ကပ်သင့်တယ်လို့ပမခမိုက်ကယ်ဂျယ်ရီစင်ကပြောကြောင်းရေးသားထားပါတယ်ခင်ဗျာ
။ဒေါ်ရစီမားရှင်အနားယူသွားတဲ့သမရဦးထင်ကျော်ရဲ့နေရာမှာအရင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုပြည်တော်စုလွှတ်တော်အစည်းအဝေးကနေမဲခနော်သမရအဖြစ်နဲ့ရွေးချယ်တင်မြှောက်လိုက်ပါပြီ။သမရသည့်ဦးဝင်းမြင့်ကသူကိုယ်စွမ်းရှိသရွေ့ပြည်သူ့တာဝန်တွေကိုကြေပြိုစွာထမ်းဆောင်သွားပါမယ်လို့သမရသည့်ဖြစ်ဖြစ်ချင်းမှာပဲပြည်သူတွေကိုပြောဆိုထားပါတယ်။ VOA သောတာရှင်တွေကရောသမရသည့်ဦးဝင်းမြင့်အနေနဲ့တမ်းပြည်ကိုဘယ်လိုဥဆောင်မှုတွေပေးနိုင်ဖို့မျှော်လင့်ထားပါလဲ။အရင်သမရဦးထင်ကျော်လက်ထက်မှာ တမရဟာရုပ်သေးတရုပ်လို့လုံးဖိုင်ခွေဘာမှမရှိဘူးဆိုတဲ့ဝေဖန်ချက်တွေရှိခဲ့တယ်လို့အခုတမရတစ်ကရောဘလောက်ထိလုံးဖိုင်ခွေတွေရှိလိမ့်မယ်လို့ထင်မြင်ယူဆမိပါတယ်လေအရေးတမရတွေနဲ့မတူထူးထူးခြားခြားအပြောင်းလဲတွေလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြပါသလားစပီဒီကြတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382ကကကလေးကိုဆက်သွယ်ပြီးတော့နံပါတ်နဲ့ဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ဓာတ်ရိုက်ထုတ်လွှင့်ချိန်မှာမပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အမည်သဘောထားတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကိုကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
VOA ရဲ့အင်ကာညနဲ့စနေညတရားလီလိုင်းအစီအစဉ်တွေမှာပါဝင်ဆွေးနွေးပြီးကိုယ့်ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအကျိုးရှိထိရောက်စွာအသုံးချပါလို့တိုက်တွန်းရင်းဖိတ်ခေါ်ပါရခင်ဗျာအခုဆက်ပြီးတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရအောင်ပါဒေါ်လလတန်စီစဉ်တင်ဆက်ထားပါရခင်ဗျာ
ဒီနေ့မြေတွေတင်ပြမယ့် idiom အသုံးကတော့
hit the ground running
ဖြစ်ပါတယ်စာလုံးပေါင်းက HIT hit T ကရိုက်တာ THE the GROUND ground the ground ကတော့မြေကြီး RUNNING running ကတော့ပြေးတာကိုဆိုလိုပါတယ်စကပိုက်ခုလုံးရဲ့ဓာတ်ရိုက်အသေးပဲကတော့မြေကြီးကိုထိပြီးပြေးတာပေါ့ရှင် idiom ဆိုတဲ့သဘောအသေးပဲကတော့လုပ်ငန်းခွင်မှာစပြီးအလုပ်လုပ်တာနဲ့သင်ပြမနေရတော့ဘဲတံပီးတခါတည်းအလုတ်မှာစသုံးနိုင်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်လူတူဟာခြေချပြီးဟေးဆိုတာနဲ့စံတော်ဝါမလုတ်နေရပဲလမ်းတောင်မလျှောက်တော့ဘဲပြေးတောင်ပြစ်တတ်တဲ့လူမျိုးဆိုလို့ရှိရင်ဘလောက်တောင်အလုတ်ရှင်တူဦးအနေနဲ့အသုံးတည့်မလဲဆိုတာတော့ရှင်များစဉ်းစားပဲကြည့်နိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုနှားဆင်ကြည့်ကြရအောင
် We need someone who can hit the ground running a personwho needs no training
ကျွန်တော်တို့လူတွေကလုပ်ငန်းခွင်မှာအစကတည်းကအစွမ်းစနဲ့အသုံးတည့်တဲ့လူမျိုးဖြစ်ပါတယ်သင်တန်းတွေဘာတွေပေးဖို့မလိုမဲ့လူစားမျိုးပေါ့လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင
် We need someone who can hit the ground running a person who needs no training
အစွမ်းစရှိတဲ့အသုံးတည့်မဲ့လူမျိုးဆိုရင်ဘယ်လိုလုပ်ကိုင်နိုင်စွမ်းရှိတယ်လို့ပြောမလဲ
hit the ground running
လို့ပြောရမှာဖြစ်ပါတယ်။အဲ့ဒါကတော့ဒီကနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ
်။ဒေါ်လာလတ်တန်းစီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာခဲ့ကြတာပါ။ဒီစီစဉ်ရှိကိုတော့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်မှာစောင့်မျှော်လေ့လာနိုင်ပါတယ်။ဒါပြင် VOA website burmese.voanews.com မှာလည်းအားလုံးတစုတစည်းတည်းလေ့လာနိုင်ပါတယ်။အခုဆက်ပြီးတော့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပါမယ်။မြန်မာနိုင်ငံဟာအင်းနီချင်းအင်အားကြီးတရုတ်နိုင်ငံနဲ့ကင်းကင်းရှင်းရှင်းနေဖို့မဖြစ်နိုင်ဘူးလို့တရုတ်တို့အတွက်လည်းမြန်မာနိုင်ငံဟာစီးပွားရေးနဲ့မဟာဗျူဟာအရအချက်အချာကြတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။အခုစနစ်ပြောင်းခစ်ပြောင်းချိန်မြန်မာနိုင်ငံကြုံနေရတဲ့ပြဿနာတွေစိန်ခေါ်မှုတွေကလည်းတရုတ်အကျိုးစီးပွားနဲ့ဆက်ဆက်နေတာပဲဖြစ်ပါတယ်။ဆိုတော့ကဒီမြန်မာပြဿနာတွေပြည်လဲရေးမှာတရုတ်နိုင်ငံရဲ့အခန့်ကဏ္ဍကဘယ်လိုရှိပါသလဲ။အမေရိကန်ခြေစိုက်မူဝါဒလိလာရေးအဖွဲ့တစ်ခုဖြစ်တဲ့ Stimson Center ကတရုတ်ရေးရညွှန်ကြားရေးမှူးယွန်ဆန်းနဲ့ဦးကျော်စံသာဆွေးနွေးတုံ့တက်ပြီးတင်ပြထားပါဗျာခင်ဗျာ
ယွန်ဆန်းခင်ဗျာအခုအခိုင်ပြင်းထန်မှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေစီးပွားရေးလုပ်ငန်းတွေဟာတော်တော်များများရှိနေပါတယ်ဒါဟာရခိုင်ဒေသဟာတနည်းအားဖြင့်တရုတ်နိုင်ငံအတွက်အတော်လေးအရေးကြီးတဲ့ဒေသတစ်ခုဖြစ်ပါတယ်အဲ့ဒီဒေသမှာအခုခါမတိမငြိမ်မှုတွေပြဿနာတွေအများကြီးဖြစ်နေတော့ဒီဒေသတည်ငြိမ်အေဂျင်ဖို့အတွက်တရုတ်ဘက်ကဘာတွေများလုပ်ပေးနေပါလဲအကြံပြုပြပါမယ
် Well in the Rakhine state I think there are several aspects that China have made an effort to stabilize or to assist to stabilize the situation So first of all we know that China has provided humanitarian assistance
Okay ရခိုင်ဒေသတည်ငြိမ်အေဂျင်ရေးအတွက်တရုတ်ဘက်ကလုပ်ပေးတာ၃ခုရှိတာတွေ့ရပါတယ်ပထမတစ်ခုကရခိုင်ပြည်ထောင်စုမှာအိုးအိမ်ဆွန့်ခွာရတဲ့သူတွေဒုက္ခသည်တွေကိုကူညီဖို့အတွက်စာနာမှုအထောက်အပံ့တွေမြန်မာအစိုးရနဲ့မြန်မာရက်ဖက်အဖွဲ့အစည်းတွေကိုပေးပါရည်ဒုတိယချက်အနေနဲ့နိုင်ငံရေးအရမြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားမှာစေစံညှိနှိုင်းပေးပါရည်ပေးရလို့ဆိုပါရည်ရိုဟင်ညာဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ဖြစ်ပါရည်တတိယအချက်အနေနဲ့တော့ပြည်တွင်းမှာဖြစ်ပါရည် မြန်မာစစ်တပ်အနေနဲ့ရခိုင်ပြည်နယ်မှာသူတို့ရဲ့လုပ်ရက်တွေကိုအချိန်လျှော့ဖို့တတ်တတ်တာလုပ်ဖို့ဖြောင်းပြရဲလို့ထင်ပါတယ
်ဟုတ်ကဲ့အဓိကသုံးချက်ပေါ့ခင်ဗျာဒါအိုးအင်းစွန်ခွာတဲ့လူတွေအတွက်စာနာမှုအကူအညီပေးတယ်နောက်တစ်ခုကတော့ဒုက္ခသည်ပြန်လာရေးကိစ္စနှစ်နိုင်ငံညားမှာနှိပ်ပေးတယ်နောက်တစ်ခုကစစ်တပ်ကိုသိပ်ပြီးတော့လုပ်ရက်တွေမပြင်းထန်ဖို့ထိန်းသိမ်းပေးတယ်ပေါ့လေဆိုတော့ဒီသုံးချက်မှာဘလောက်ထိထရောက်သလဲအောင်မြင်မှုဘလောက်ထိရှိသလဲဆိုတာကြည့်ရအောင်ပါပထမအဆုံးအချက်ကိုအရင်ပြောပါမှာဒါကတော့စာနာမှုအထောက်ပံ့ပေးတဲ့ကိစ္စပေါ့ခင်ဗျာ
Well, if we are going to evaluate whether China is successful, we need to have a criteria to define that success.
တရုတ်ရဲ့လုပ်ရဲ့အောင်မြင်တယ်မအောင်မြင်ဘူးဆိုတာတမိုးဖြတ်ဖို့ဆိုရင်အောင်မြင်မှုကိုဘယ်လိုတိုင်းတာလဲဆိုတဲ့ဆန် criteria ကိုအရင်သတ်မှတ်ရပါလိမ့်မယ်။အခုကိစ္စ၃ရက်လုံးမှာကဒီလိုမျိုးဆန်သတ်မှတ်ဖို့တိတ်ကိုခတ်ပါရဲ့။ပထမစာနာမှုအထောက်ပံ့ကိစ္စမှာဆိုရင်အထောက်ပံ့တွေပို့သလားဆိုရင်ပို့ပါရဲ့။ဒုက္ခတွေလက်ထဲရောက်သလားဆိုရင်တချို့တော့ရောက်ပါရဲ့ဒါကိုအောင်မြင်တယ်လို့ခေါ်လို့ရမလားရှင်တကယ်လို့ပြဿနာပြေလည်မှုကိုဆန်ဖြစ်နေတတ်မှတ်ကြမယ်ဆိုရင်တော့ဒီပြဿနာအခုထိမပြေလည်သေးဘူးဒီတော့ဒီပြဿနာမှာပြေလည်မှုရအောင်လို့ဘယ်နိုင်ငံဘယ်အဖွဲ့အစည်းကမှလည်းမဆောင်ရွက်နိုင်သေးဘူးလို့ဆိုရမှာပ
ါကဲဒုတိယကိစ္စဖြစ်တဲ့ဒုက္ခသည်တွေပြန်လာရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားမှာတရုတ်ကဂျာဝင်စစ်ဆေးဖြန့်ဖြစ်ပြီးတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ခေါ
် Well we know that Myanmar and Bangladesh reached an agreement.
မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားမှာရိုဟင်ဂျာတွေပြန်လာဖို့အတွက်သဘောတူညီချက်ဒီ MOU လက်မှတ်ရေးထိုးကြပါတယ်။အဲ့ဒီသဘောတူညီချက်ကနိုင်ငံရေးအရာသဘောတူညီချက်ပါ။ဒီသဘောတူညီချက်ကိုဘယ်လိုမျိုးလက်တွေ့အကောင့်ထဲဖော်မလဲဆိုတာကြည့်ရအောင်ပါပါ။ဥပမာအားဖြင့်ဆိုရင်ရိုဟင်ဂျာဒုက္ခသည်တွေကမြန်မာတပ်မတော်ရဲ့နှိပ်စက်မှုကိုကြောက်လို့ဘယ်သူမှပြန်မသွားခြင်းကြပါဘူး။ဆိုတော့ဒီအခြေအနေမှာဒီသဘောတူညီချက်အောင်မြင်တယ်လို့ပြောလို့ရပါမလား။ဆုံးရှုံးတယ်လို့ပြောရမလား။ဒီနေရာမှာတရုတ်ရဲ့အခမ်းအနားကိုကြည့်မယ်ဆိုရင်မြန်မာဘင်္ဂလားဒေ့ရှ်သဘောတူညီမှုအတွက်တရုတ်ကူညီခဲ့တယ်။ဒါမဲ့လည်းဒီသဘောတူညီမှုရရှိစေတဲ့တခြားအကြောင်းရင်းတွေလည်းရှိပါတယ်။ဒါကြောင့်မလို့တရုတ်မစိမ့်ဆက်ပေးလဲဒီနှစ်နိုင်ငံကြားမှာသဘောတူညီမှုရနိုင်တာပဲလို့လည်းပြောစရာရှိပါတယ
်။ဟုတ်ကဲ့။ယုံဆန်ပြောတဲ့သုံးချက်အထက်မှာနောက်ဆုံးအချက်နဲ့အရေးကြီးဆုံးအချက်ကတော့အဲဒီတပ်မတော်ရဲ့အလွန်ကျွံလုပ်ရက်တွေကိုထိန်းသိမ်းသိမ်းလုပ်ဖို့အတွက်ဆွဲဆောင်တဲ့အချက်လို့ထင်ပါတယ်။ဒီကိစ္စမှာတော့တရုတ်ကဘယ်လောက်ထိအောင်မြင်ရှိပါတယ်ပြောပါဦး။
I think it depends on how you define the issue of success. That if success is
ဒီညမှာဆိုရင်လည်းအောင်မြင်မှုဆိုတဲ့ကိစ္စဘလို့အတိတ်ပဲဖွင့်မလဲဆိုတဲ့ပုံမှာမူတည်နေပဲလို့ပဲထင်ပါတယ်။ရခိုင်ပြည်ကစစ်တပ်ရဲ့လုပ်ရက်တွေအားလုံးကိုရက်ဆိုင်ပြစ်မှအောင်မြင်တယ်လို့ခေါ်မလားဆိုတာပါပဲ။ဒီတပ်မတော်ရဲ့လုပ်ရက်ကိုရက်ဆိုင်ဖို့ဥတီချက်နဲ့တရုတ်ကဖိအားပေးခဲ့တယ်လို့တော့ထင်ပါတယ်။
ကျွန်စံကစံသတ်မှတ်ဖို့ကအဓိကအရေးကြီးတယ် criteria ကအဓိကသတ်မှတ်ရမယ်ဘာကိုအောင်မြင်လဲခေါ်မလဲဘာကိုမအောင်မြင်ဘူးခေါ်မလဲဆိုတာနဲ့ပတ်သက်ပြီးတာဆိုတော့ကျွန်တော်ကစံကိုဒီလိုသတ်မှတ်ချင်ပါတယ်ဆိုကြပါစို့တရုတ်ကမြန်မာနိုင်ငံမှာရခိုင်ပြည်နယ်ထဲမှာစီးပွားရေးလုပ်မယ်ရင်းနှီးမြှုပ်နှံမှုလုပ်ဖို့အဓိကကတည်ငြိမ်မှုနဲ့အေးချမ်းမှုဖြစ်ပါတယ်ဆိုတော့သူတို့ရင်းနှီးမြှုပ်နှံမှုလုပ်နိုင်လောက်အောင်တည်ငြိမ်အေးချမ်းမှုရှိပါလားမရှိသေးဘူးလားဆိုတာနဲ့စံသတ်မှတ်ပြီးမေးကြည့်ပါတယ်ဆိုတော့ဒီစုဆောင်ကကြည့်မယ်ဆိုရင်တော့ဘယ်လောက်ထိအောင်မြင်ပြီလို့ပြောထားမှာခင
် I will say that the Chinese businesses or the Chinese investment in Rakhine State are primarily concentrated in southern part of Rakhine along the coastal area
ဒီရခိုင်ပြည်နယ်မှာတရုတ်စီးပွားရေးဒါမှမဟုတ်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကအဓိကအဖြစ်တောင်ပိုင်းကန်ရိုးတန်းဒေသပဲမှာဖြစ်တယ်လို့ပြောချင်ပါတယ်ဒီတော့ရခိုင်မြောက်ဖြားကမြို့နယ်နှစ်ခုမှာအခြေမပြုပါဘူး။ဒါကြောင့်မလို့ရိုဟင်ဂျာပြည်ထနာမှာစစ်တပ်ရဲ့လုပ်ရက်တွေကလူမှုဒုက္ခပြည်ထနာကြီးတရက်ဖြစ်ပေမဲ့လည်းရခိုင်ဒေသကတရုတ်ရင်းနှီးမြှုပ်နှံမှုတွေနဲ့တိုက်ရိုက်မပတ်သက်ဘူးလို့တော့တရုတ်တို့ကပြောနိုင်ပါတယ်။ဒါလည်းမှန်ပါတယ်။ကြောက်ဖြူအထူးစီးပွားရေးဆောင်ကိုကြည့်ပါ။တရုတ်မြန်မာရင်းနှီးနဲ့သဘာဝတန်ငွေပိုက်လိုင်းကလည်းမောင်းတော့ကိုဖျက်သွားမှာမဟုတ်ပါဘူး။
အဲ့လိုဆိုတော့ဘုသီတော်မောင်းတော်မှာဘာပဲဖြစ်နေဖြစ်နေတရုတ်အနေနဲ့ကတော့သူတို့ရဲ့လုပ်စရာရှိတာကိုဆက်ပြီးလုပ်သွားမယ်ဆိုတဲ့သဘောပဲဖြစ်နေတာပေါ့
Yes, I think the continuation of the Chinese projects in Jiaopu is not necessarily affected directly.
ဟုတ်ပါရဲ့ Jiaopu မှာတရုတ်စီမံကိန်းတွေဆက်လုပ်မယ်ကိစ္စကရိုဟင်ဂျာပြည်ထနာနဲ့ဘာမှမဆိုင်ပါဘူ
းဒါပေမဲ့ Jiaopu ကတရုတ်စီမံကိန်းတွေကိုလည်းအခုထိမဆက်နိုင်သေးဘူးမဟုတ်လားမထီထီရရောဆက်တင်တာမတွေ့ရသေးပါဘူ
း Yeah, but Jiaopu asI'm sure as you know, Jiaopu has not, the development of Jiaopu has not started since the region.
2015နောက်မှသဘောတူညီချက်ရပြီးတဲ့ကအခုချိန်ထိကြောက်ဖြူဖွံ့ဖြိုးရေးစီမံကိန်းမစရသေးပါဘူး။ရင်းနဲ့စိတ်ကဲနဲ့အထူးစီးပွားရေးဆောင်ဘာမှမစရသေးပါဘူး။ဆိုတော့ရှင်ပြောမယ်ဆိုရင်လည်းပြောနိုင်ပါသေး။ Ranger ပြည်ထနာကပို့ပြီးတော့ပြင်းထန်ပြီးတော့တောင်ပိုင်းထိပြန့်သွားမယ်။ရခိုင်ပြည်နယ်တစ်ခုလုံးဖြစ်လာမယ်ဆိုရင်တော့တရုတ်ရင်းနှီးမြှုပ်နှံမှုကိုထိခိုက်လာနိုင်ဖို့ရှိပါသေး။ဒါမဲ့လေလောလောဆယ်မှာတော့ရခိုင်မြောက်ပိုင်းရပြည်ထနာကတရုတ်ကိုတိုက်ရိုက်မထိခိုက်နိုင်သေးပါဘူး
်ဒီညမှာတေဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အပြစ်စားညှိနှိုင်းပေးတယ်ဆိုတဲ့ကိစ္စကိုနည်းနည်းပြန်ကောက်ချင်ပါတယ်အနောက်နိုင်ငံတွေကတော့ဒီဒုက္ခသည်အရေးမှာဒုက္ခသည်တွေကိုလက်ခံထားရတဲ့ဘင်္ဂလားဒေ့ရှ်ဘက်ကပူပြီးစာနာတဲ့သဘောပြသကြပါတယ်တရုတ်အနေနဲ့ကတော့ဒီနှစ်နိုင်ငံအကြားမှာချင်းရင်ပဲလိုက်မှုလုံးဝမရှိပဲတက်တက်မမတ်ကြားနေနေတယ်လို့ထင်ပါလားခင်ဗျာ
Well, between Myanmar and Bangladesh, I don't think China has a bias or pre-existing disposition to favor one or the other.
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားမှာတရုတ်ကဖက်လိုက်တယ်လို့တော့ကျွန်မမထင်ပါဘူး။ကြိုတင်တိမ်ညွတ်မှုတစုံတရာရှိရလို့မထင်ပါဘူး။ရိုဟင်ညာပြဿနာကင်တွယ်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံကနိုင်ငံတကာရဲ့ပြင်းထန်တဲ့ရှုံးချမှုခံနေရတဲ့ချိန်မှာတရုတ်ကနိုင်ငံရေးအရအကာအကွယ်ပေးတာနိုင်ငံရေးအရထောက်ခံမှုပေးနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။မြန်မာအစိုးရအခက်အခဲကြုံနိုင်မှာတရုတ်ကကာကွယ်ထောက်ခံပေးပါတယ်။တခြားတစ်ဖက်မှာဆိုရင်တော့ဘင်္ဂလားဒေ့ရှ်နဲ့တရုတ်ကြားမှာလည်းဘာပြဿနာမှကြီးကြီးမားမားမရှိပါဘူး။ဒါကြောင့်မလို့မြန်မာဘင်္ဂလားဒေ့ရှ်ရဲ့ကြားမှာတရုတ်ဘက်လိုက်စရာအကြောင်းမရှိပါဘူး
။ဒီချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်ဟာတရုတ်နိုင်ငံဥဆောင်ပြီးတော့လုပ်နေတဲ့ One Belt One Road ပေါ့လေဒါကပတ်လက်မှားကြီးကိုလည်းပဲဘင်္ဂလားဒေ့ရှ်ကတက်တက်ကြောက်ကြောက်ထောက်ခံထားတာပဲမဟုတ်လား။
Yeah, well, yes and no. If you look at South Asian countries, except India, all the smaller countries in South Asia agree that they would like to be a part of China's Belt and Road Initiative. However,
ဟုတ်လဲဟုတ်တယ်မဟုတ်လဲမဟုတ်ပါဘူးအိန္ဒိယကလွယ်ပြီးတော့တောင်အာရှနိုင်ငံတွေကိုကြည့်မယ်ဆိုရင်ဒီနိုင်ငံတွေအားလုံးကဒီတရုတ်ရဲ့ Belt and Road Initiative လို့ခေါ်တဲ့ကမ္ဘာလမ်းမကြီးစီမံကိန်းမှာပါဝင်ဖို့သဘောတူညီကြတာပါဒါမဲ့လည်းတကယ့်သဘောတူညီချက်တွေအတွက်လက်မှတ်ရေးထိုးတဲ့နေရာမှာတော့အိန္ဒိယနိုင်ငံရဲ့ကန့်ကွက်မှုကြောင့်တောင်အာရှနိုင်ငံတွေဘက်ကတွေ့ဝင်မှုတွေရှိနေရပါတယ်
။ရုံဆိုင်ဒီနေရာမှာကျွန်တော်တနေ့ရှင်းပြပါရစေ။ကျွန်တော်ဒီနေ့လုပ်တဲ့ဆွေးနွေးခန်းကမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေပေါ်မှာတရုတ်ရဲ့အခန့်ကဏ္ဍကိုလွှမ်းခြုံပြီးဆွေးနွေးနေတာပါ။အခုကျွန်တော်ရခိုင်ပြည်နယ်ကိုဆွေးနွေးပြီးတော့မြန်မာပြည်မှာတိုင်းရင်းသားအင်အားစုတွေနဲ့ငင်းကြမ်းရေးတိစောက်တဲ့နေရာမှာတရုတ်ရဲ့အခန့်ကဏ္ဍကိုကျွန်တော်ဆက်ပြီးမေ့ချင်ပါတယ်။အထူးသဖြင့်မြန်မာအစိုးရနဲ့ဒီတရုတ်နယ်စပ်ကတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေရဲ့ညီညာရေးတိစောက်တဲ့ကိစ္စမှာတရုတ်ရဲ့အရေးပါမှုကဘယ်လောက်ထိထိရောက်မှုရှိပါသလဲတရုတ်ရဲ့အခန့်ကဏ္ဍကဘယ်လောက်ထိအရေးကြီးပါသလဲ
Well the Chinese government or the Chinese foreign ministry and the special envoy for Asian affairs Zhong Guoxiang has visited the ethnic minorities in northern Burma quite frequently
တိယဆိုရဒါမှမဟုတ်တရုတ်နိုင်ငံသားရေးဌာနရဲ့အာရှရေးရအထူးတန်တမန်စံကိုဆောင်ကမြန်မာမြောက်ပိုင်းတိုင်းရင်းသားတွေစီကိုမကြခဏတွားရောက်ပါတယ်မြန်မာအစိုးရနဲ့ဒီတိုင်းရင်းသားတွေကြားမှာတွေ့ဆုံဆွေးနွေးရေးကိုတွန်းအားပေးဖို့မြန်မာအစိုးရနဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့အတွက်ဖြစ်ပါတယ
်ဒါပေမဲ့အခုလောလောဆယ်အခြေအနေထိကတော့အခြေအနေစီးစီးသာသာတိုးတက်လာတာတစုံတရာမတွေ့ရပါဘူးရှေ့ကိုရွေးတာသိမတွေ့ရပါဘူးဒီအတွက်တရုတ်အနေနဲ့ပူအားစိုက်ပြီးဆောင်ရွက်နိုင်တဲ့
Well, to what end? I mean, even if China put more pressure on the ethnic minorities for them to surrender, does Burmese central government really have the capacity to have a peace deal with them? And if they sign a peace deal, will they be able to control the Burmese military to implement it?
ပဲချင်းနေရောက်အောင်တွန်းရမှာလဲဆိုတာရှိပါရဲ့ရှင်။တိုင်းသားအင်အားစုတွေကိုလက်နဲ့ချအောင်လို့ဖိအားပေးရမှာလား။ဒါမှမဟုတ်မြမအစိုးရကရောဒီတိုင်းသားတွေနဲ့ငြိမ်းချမ်းရေးရအောင်လို့တကယ်လှုပ်ဆောင်နိုင်တဲ့အစွမ်းရည်ကောရှိမလား။သူတို့ကသဘောတူညီမှုလက်မှတ်ထိုးရင်အဲ့ဒီသဘောတူညီချက်ကိုစစ်တပ်လိုက်နာအောင်လို့ရောလုပ်နိုင်မှာမလား။ကျွန်မအထင်ဆိုရင်တော့မြမအစိုးရနဲ့မြမစစ်တပ်တို့ကိုနိုင်ကိုကတိတ်ပြီးတော့မျှော်လင့်ချက်ကိမဲ့နေပါတယ်။အဲ့ဒီသဘောတူညီချက်ရရှိဖို့လဲအလားအလာမရှိတဲ့လောက်ပါပဲ။ကျေဒီလိုအခြေအနေမှာတိုင်းရင်းသားအင်အားစုတွေဘက်ကသဘောတူညီလာအောင်လို့အလျှော့ပေးအောက်ကျလာအောင်လို့တရုတ်ဘက်ကတာဝန်ယူစီမယ်ဆိုတဲ့ကိစ္စကတိတ်ပြီးမျက်မျက်တတာရှိတဲ့ကိစ္စတော့မဟုတ်ဘူးလို့ထင်ပါတယ
်။ဦးကျော်စံတာကယွန်းဆန်းကိုဆက်သွယ်မေးမြန်းထားတဲ့သုံးသက်ချက်ဒုတိယပိုင်းကိုတော့နောက်သတင်းဘက်ဗိုလ်ထူးညပိုင်းအစီအစဉ်မှာဆက်လက်နားဆင်ကြပါမယ်ခင်ဗျာ။အခုဆက်ပြီးလှည့်ကြတာကသူယုံတီယာအစီအစဉ်မှာခုတစ်ပတ်အစီအစဉ်မှာတော့အမေရိကန်နိုင်ငံ Brandeis တက္ကသိုလ်မှာနိုင်ငံတကာဖွံ့ဖြိုးရေးပညာမဟာဒဏ်တက်ရောက်နေတဲ့မငိမ့်နီလာမြင့်ဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။မင်္ဂလာပါ။ဒီမှာဒီနေ့မျှဝေပေးခြင်းတဲ့အကြောင်းအရာလေးကတော့မိဂုံးလေးတစ်ခုဖြစ်ပါတယ်။အဲ့မိဂုံးလေးကညီမကိုညီမရဲ့မိဘတွေပဲဖြစ်ဖြစ်တငယ်ချင်းတွေပဲဖြစ်ဖြစ်အများတန်းဒီမိဂုံးလေးကိုမြင်လေးရှိရပေါ့နော်။ဒီပညာကိုသင်ပြီးသွားရင်ဘာဖြစ်မှာလဲ။ရာထူးတိုးမှာလား။ဝင်ငွေတွေတိုးမှာလား။စသဖြင့်ညီမကိုမေးကြရေပေါ့နော်။
ဘာဖြစ်လို့ဒီလိုမိကြရလဲဆိုတော့ညီမအမြဲတမ်းကိုစိတ်ဝင်စားတဲ့ပညာရပ်တစ်ခုကိုအမြဲလေ့လာနေရယ်ဖလောက်ဖတ်တာပဲဖြစ်ဖြစ်အင်တာနက်ကနေပဲဖြစ်ဖြစ်သင်တန်းတစ်ခုခုပဲဖြစ်ဖြစ်တက်ပြီးတော့ညီမအမြဲလေ့လာနေရယ်တို့တို့ဒီလိုမိတာကလည်းအမှန်တော့ပုံမှန်ပါပဲဘာဖြစ်လို့လဲဆိုတော့ဒီလူတွေကတို့ရင်းနှီးလိုက်တဲ့အရာတစ်ခုပေါ့ဥပမာအဖြစ်ငွေတွေလူတွေအချိန်တွေတို့ကိုဒီလိုရင်းနှီးလိုက်တဲ့အပေါ်မှာတို့ဘာပြန်ရမလဲဆိုတော့သိချင်ကြတယ်ပေါ့နော်ဒါကလည်းလက်တွေ့ဆင်ပါတယ်ညီမပြန်ပြီးတော့အမြဲတမ်းအဲ့မိကုန်းကိုပြန်ပြီးတော့ဖြေလေးရှိတဲ့အဖြေကဘာလဲဆိုတော့ဒီစီးပူးလိုက်တဲ့ပညာရက်ကိုအတုံးချခြင်းလို့ပါလို့ပဲအမြဲတမ်းပြန်ဖြေခဲ့တယ်အဲ့တော့တုံ့ပြန်တဲ့အဖြေကတော့မကိုက်ညီဘူးအဲ့တော့ညီမရဲ့အဖြေကိုတိတ်ပြီးတော့မကျေနပ်ကြဘူးပေါ့နော်ဒီနေရာမှာအရေးထားပြီးပြောချင်တာကဘာလဲဆိုတော့လက်တွေ့အတုံးချခြင်းပါသင်ထားတဲ့ပညာရက်တွေနဲ့ဘာပြန်ရမှာလဲဆိုတာကတော့ကိုယ်အဲ့ပညာရက်ကိုဘလို့အတုံးချတဲ့ပုံမှာမူတည်ပါတယ်ဥပမာအဖြစ်ပြောမယ်ဆိုရင်အခုခေတ်လူငယ်တွေပေါ့နော်ပညာရေးတင်ကြတယ်ပြီးတော့လုပ်ငန်းခွင်တွေကိုဝင်ကြတယ်လုပ်ငန်းခွင်တွေမှာတွေ့ကြုံနေရတာဘာလဲဆိုတော့လေပတ်နေတဲ့နေတတူကလေပတ်နေတဲ့ရန်တရားတွေရှိရပေါ့နော်တချို့လမ်းကြောင်းတွေကလည်းလမ်းမှန်တွေအတိုင်းတွားနေပါတယ်ဒါပေမဲ့တချို့လမ်းကြောင်းတွေမှာလွဲမနေတဲ့လမ်းကြောင်းတွေရှိရအဲ့လမ်းကြောင်းတွေကဘာလို့ဖြစ်စရာလဲဆိုရင်လုပ်ငန်းခွင်တွေမှာဆိုရင်လုပ်ငန်းခွင်ရဲ့တိုးတက်မှုကိုနှောင့်နှေးစေပါတယ်လူအတိုင်းဝါရဲ့တိုးတက်မှုကိုနှောင့်နှေးစေပါတယ်။နိုင်ငံနဲ့ချီပြီးပြောမယ်ဆိုရင်စနစ်တင်တော်တော်များတချို့တွေမှားနေတာကိုရှိပါတယ်။လုပ်ပုံကင်ပုံတွေနေတတူကလုပ်ငန်းစဉ်တွေစီမံခန့်ခွဲမှုအပိုင်းတွေမှာစတဲ့ဖြစ်ပေါ့နော်။အများကြီးကျွန်တော်တို့တိုးတက်ဖို့လိုနေတဲ့နေရာတွေအများကြီးရှိပါတယ်။အဲ့တော့လူငယ်တွေအနေနဲ့စနစ်ကြီးတစ်ခုလုံး organization တွေမှာတိုင်းပြည်တွေမှာလူအဖွဲ့အစည်းတွေမှာတိုးတက်ဖို့ဆိုလို့ရှိရင်ကိုယ်တင်ထားတဲ့ပညာရက်တွေနဲ့မူလရှိရင်စဲအခြေအနေတွေကိုကိုတင်ထားတဲ့ပညာရက်တွေကိုလက်တွေ့အသုံးချပြီးတော့အပြောင်းလဲတစ်ခုကိုလုပ်ပေးဖို့လိုပါတယ်ပညာရေးပေါ်မှာရင်းနှီးမှုတစ်ခုလုပ်လိုက်မယ်ဆိုလို့ရှိရင်သင်္ချာပုံစံတွေလိုမျိုးဖော်မူလာတွေသုံးပြီးတော့အရင်အမျက်တွေကိုတွက်လို့မရပါဘူးကိုယ့်ရဲ့အသုံးချမှုမှာမူတည်ပြီးတော့ပတ်ဝန်းကျင်နေနောက်ပြီးတော့အလုပ်ကိုင်နေကိုယ့်ရဲ့အရေးအတွေးတွေတိုးတက်လာပါတယ်ပေါ့နော်အဲ့တော့တိုးတက်လာပြီဆိုရင် development တစ်ခုကိုဖြစ်လာတယ် development အခြေအနေတစ်ခုကိုရပြီဆိုလို့ရှိရင်ကိုကပညာရေးမှာတကြက်ပဲရင်းနှီးထားပြီမဲ့တင်ရလာမဲ့အခွင့်အရေးတွေအကျိုးမြတ်တွေကသင်္ချာတွက်နည်းတွေထက်နောက်ပြီးစီးပွားရေးလုပ်ငန်းတစ်ခုမှာရင်းနှီးလိုက်တာတော့ပိုများပါတယ်ရှင့်အဲ့တော့ညီမယုံကြည်တာကတော့ပညာရေးကိုသင်ယူပါပြီးရင်လက်တွေ့အသုံးချပါလို့ပြောရင်ကျေးဇူးအများကြီးပါရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြရပါဗျ။ဒီစီစဉ်ကိုတနင်္လာညပိုင်းနဲ့ကြာသာပတိမနက်ပိုင်းတွေမှာနားဆင်နိုင်ပါတယ်။ VOE ရဲ့ကြာသာပတိမနက်ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ
။ American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။ဘင်းဖြူအယံဝယ်နဲ့အကျိုးမြတ်ရနေတဲ့လူပုဂ္ဂိုလ်တွေနဲ့စီးပွားရေးသမားတွေကို American ပြည်ထောင်စုကဆက်ပြီးတည်တည်ချာချာပြစ်မှတ်ထားအရေးယူနေပါတယ်။မကြသေးခင်ကပဲ American ဘဏ္ဍာရေးဌာနရဲ့ OFAC ခေါ်နိုင်ငံရခြားပိုင်ဆိုင်မှုများထိန်းချုပ်ရေးယုံကမက္ကဆီကိုနိုင်ငံသား၈ဦးနဲ့စီနာလူအခြေဆက်ရာဇဝတ်ကိန်းနဲ့ဆက်နွယ်နေတဲ့မက္ကဆီကိုကုမ္ပဏီ၈ခုကိုထပ်ပြီးအရေးယူခဲ့တာပါဒီရာဇဝတ်ကိန်းကို Joel Efren Rulas Avila ကဦးစီးတာဖြစ်ပြီး2019သူ့ဖခင် Jose Luis Rulas Torres တည်ဆုံးချိန်ကစပြီးခေါင်းဆောင်ခဲ့တာဖြစ်ပါတယ် Kingpin ဥပဒေအရ American နိုင်ငံသားတွေဟာဒီပုံကိုယ်ရေကုမ္ပဏီတွေနဲ့ပတ်သက်ပြီးငွေကြေးဆက်ဆံမှုမလုပ်ဖို့အတွက်ရေးဘူးရတားမြစ်ထားတယ်လို့သူတို့နဲ့ပတ်သက်ဆက်နွယ်မှုရှိတဲ့ပိုင်ဆိုင်မှုအလုံးကိုလည်း American အစိုးရကထိန်းချုပ်နိုင်ပါတယ်။ Rulas Torres မူရစီဝါမောင်ခိုကိုင်းဟာမက္ကဆီကိုနိုင်ငံစီနာလိုအမှာဘိန်းဖြူချက်လုပ်ပြီး American ပြည်ထောင်စုရင်ဖြန့်ဖြူးတင်သွင်းတဲ့လုပ်ငန်းကိုမျိုးရိုးဆင်ဆက်လုပ်ခဲ့တာပါ။အခုတော့ဒီမူရမောင်ခိုကိုင်းကို Joel Efren Rulas Avila နဲ့ဒီလိုမျိုးစေမှန်ခုမှုကိုအားပေးတဲ့သူ့ရဲ့ဆွေမျိုးအင်းချာတွေကဦးစီးနေတာဖြစ်ပြီးသူတို့ဟာငွေမဲခွာချတာဒါမှမဟုတ် Rural Storage ဂိုင်းပစ္စည်းတွေကိုထိန်းသိမ်းတာတွေလုပ်နေပါတယ်။မက္ကဆီကိုနိုင်ငံသားနှုတ်ဖြစ်တဲ့ Jose Luis Rural Storage နဲ့သူ့သားဖြစ်သူ Joel Efren Rural Avila တို့ကိုမျိုးရစေဝါမှန်ခုမှုငွေမဲခွာချမှုတွေနဲ့ဆက်နွယ်နေတဲ့ရာဇဝတ်မှုမြောက်တဲ့လုပ်ငန်းတွေလှုပ်ဆောင်တဲ့အဖွဲ့ကိုဦးဆောင်သူတွေဖြစ်2015မှာ ကော်လိုရာဒိုခရမ်းရှိနေချုပ်ရုံးကနေဆွဲချက်တင်ခဲ့ပါတယ်။ UFAC ဖွဲ့ကလည်း2019မေလထဲမှာပဲကင်းပင်ဥပဒေနဲ့အရေးယူရမယ့်သူတွေဖြစ်နေဒီမက္ကဆီကိုနိုင်ငံသား2ဦးနဲ့သူတို့ရဲ့အဖွဲ့အစည်းကိုနိုင်ငံရေးချားကမူရစင်မှန်ကုန်မှုနဲ့ထင်ရှားတဲ့အဖွဲ့ဖြစ်နေတတ်မှတ်ခဲ့တာပါ။ဟိုဆေးလူရီရူလက်စတိုရက်စ်ကိုမက္ကဆီကိုအာဏာပိုင်တွေက2019ဧပြီလမှာဖမ်းဆီးခဲ့ပြီးသူ့ကိုအမေရိကန်ပြည်ထောင်စုကိုပို့ဖို့စောင့်နေတော့အောက်တိုဘာလထဲမှာပဲသူတည်ဆုံးခဲ့တာဖြစ်ပါတယ်။ဒါကြောင့်သူသားဖြစ်သူပဲအခုထိလွတ်မြောက်နေတာပါ။အကြမ်းဖက်ဝါဒဆွဲနဲ့ငွေကြေးထောက်ပံ့မှုထောက်လှမ်းဆိုင်အမေရိကန်လက်ထောက်ဗန်နာယီဝန်ကြီးစီဂယ်မန်ဒယ်ကာကတော့ဘိမ်းဖြူသုံးဆွဲမှုဟာအမေရိကန်ပြည်ထောင်စုတစ်ခွင်မှာကြေကြေပြန့်ပြန့်ကူးစက်နေတယ်လို့ပြောပါတယ်။ဒါအပြင်ဂျူအယ်အဖရန်ရူလက်စ်အဗီလာတို့လိုမှောင်ခိုတွေနဲ့သူတို့ရဲ့မူရမှောင်ခိုခိုင်းတွေကတောင်ပိုင်းနေဆံမြင်းကိုဖျက်ပြီးအမေရိကန်နိုင်ငံတဲကိုအသက်အန္တရာယ်ကြီးတဲ့မူရဆေးတွေတွင်းနေတယ်လို့တရားမဝင်ငွေမဲတွေကိုမက္ကဆီကိုနိုင်ငံစီပြန်သွင်းဖို့လုပ်နေကြတယ်လို့ဆိုပါတယ်။အခုလိုလူကိုသိစေတဲ့သေမင်းနဲ့မူရဆေးမှောင်ခိုတင်သွင်းဖို့စ조사သူတွေကိုအမေရိကန်ပြည်ထောင်စုကဆက်ပြီးပြစ်မှတ်ထားတိုက်ခိုက်နေမှာဖြစ်ပါတယ်လို့လည်းပြောပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
ခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားမြန်မာဖြစ်ပြီး VOA ရဲ့အားပေါ်မှုကြောင့်အတည်ပြရပါတယ်။အခုထုတ်လွှင့်တဲ့တနာရီကြအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအထိဒိုင်နိုမီတာ16 19နဲ့24လိုကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOA ကဆက်လက်တန်လွှင့်နေပါတယ်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုဦးကျော်စံတာကပြောပြပါမယ်ခမရ
။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းအန်ဟာကိုရီးယားကျွမ်းဆွယ်ဖို့နျူကလ িয়ার ကင်းစင်ရေးကိုဥတည်ခြင်းအဖြစ်သူပြည်သူတွေနဲ့လူသားတို့အတွက်မှန်ကန်တဲ့လုပ်ရလုပ်မဲ့အလားအလာရှိနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။သူဟာကင်းနဲ့စီစဉ်ထားတဲ့အတိုင်းတွေးဖို့မျှော်လင့်နေပေမဲ့တန်ခတ်မှုနဲ့ဖိအားပေးမှုကိုအမြင့်ဆုံးဆက်လက်ချမှတ်လုပ်ဆောင်တော့ဖို့လိုအပ်တယ်လို့လည်း Twitter မှာဗိုလ်ထုနေကဖော်ပြထားပါတယ်။မြောက်ကိုရီးယားကောင်ဆောင်ကကိုရီးယားကျွမ်းဆွယ်နျူကလ িয়ার ဖျက်သိမ်းရေးအမေရိကန်တောင်ကိုရီးယားတို့နဲ့ဆွေးနွေးဖို့အတွက်စိတ်ပိုင်းဖြတ်ထားတဲ့အကြောင်းသူရဲ့ဘီဂျင်းခီးစဉ်တင်မှာပြောကြားခဲ့တယ်လို့တရုတ်ဘက်ကဆိုပါတယ်။မြောက်ကိုရီးယားသတင်းဌာနကတော့ကင်မြက်တရုတ်ခီးစဉ်ကိုဖော်ပြပေမဲ့နျူကလ িয়ার ဖျက်သိမ်းရေးကိုသော်လည်းကောင်းအမေရိကန်တောင်ကိုရီးယားနဲ့တွေ့ဆုံမဲ့အရေးကိုသော်လည်းကောင်းပြောကြားထားခြင်းမရှိပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားတဲ့အမျိုးသားလူမျိုးရေးအကြံပေးဂျွန်ဘောလ်တန်ဟာမြောက်ကိုရီးယားအရေးအီရန်နိုင်ငံအရေးတို့နဲ့ပတ်သက်လို့တင်မာတဲ့သဘောထားအမြင်ရှိသူဖြစ်ပြီးအခုအမေရိကန်အနေနဲ့ရုရှားကိုပြင်းပြင်းထန်ထန်တုံ့ပြန်ဖို့တိုက်တွန်းလိုက်ပါတယ်။မျိုးသားလူမျိုးရေးအကြံပေးအဖြစ်ရွေးချယ်မခံရသေးခင်ဖေဗရူလီလကလည်းပဲဘော်တန်က2016အမေရိကန်သမ္မတရွေးကောက်ပွဲအတွင်းရုရှားဂျာမန်နှောင့်ယှက်မှုကိုတုံ့ပြန်သင့်ကြောင်းပြောဆိုခဲ့မှုပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝန်ဆွမ်းမှုကိုစုံစမ်းစစ်ဆေးနေသူကရုရှားထောက်နှိုင်းရေးဟောင်းတစ်ယောက်နဲ့ဒေါ်နယ်ထရမ့်ရဲ့မဲဆွေစဉ်ထိတ်တန့်လက်ထောက်တစ်ယောက်တို့အကြားတိုက်ရိုက်ဆက်သွယ်ရှိခဲ့တယ်လို့ပြောကြားလိုက်ပါတယ်ထရမ့်ရဲ့မဲဆွေမှုနဲ့ရုရှားအနီးကပ်ဆက်နွယ်မှုကိုအထူးရှင်းတဲ့ရောဘတ်မူလာရဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကတွေ့ရှိခဲ့တာဖြစ်ပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးမြင့်နိုင်ငံတော်သမ္မတအဖြစ်ရွေးချယ်တင်မြှောက်ခံရတဲ့အတွက်မြန်မာပြည်သူတို့ကိုအမေရိကန်ပြည်ထောင်စုကချီးကျူးဂုဏ်ပြုလိုက်ပါတယ်။မြန်မာနိုင်ငံအသွင်ကူးပြောင်းရေးရှစ်တိုးရေးငြိမ်းချမ်းရေးလူမှုတရားမျှတရေးတို့အတွက်လိုက်နာဖို့ဖွံ့ဖြိုးမှုမြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်တို့အတွက်သမ္မတဦးဝင်းမြင့်နဲ့လက်တွဲဆောင်ရွက်ဖို့မျှော်လင့်နေတယ်လို့လည်းအမေရိကန်နိုင်ငံသားယုံကပြောကြားလိုက်ပါတယ်ခင်ဗျာ။
ကြတာပရင်းမနက်ခင်းအတွက်သတင်းချင်းချုပ်ကိုဥကျော်စံသာပြောပြသွားတာပါဒီမနက်ခင်းအတန်လွှင့်စီစဉ်အတွက်ထုတ်လို့ရမှုကဒေါ်ခင်မျိုးတက်ပါအတန်ပိုင်းအင်ဂျင်နီယာကဂျွန်အလီဆန်ဖြစ်ပါတယ်ဗီမာပိုင်းရဲ့ကြတာပရင်းညနေဘက်အစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိလိုင်းလိုမီတာ16 19နဲ့25လို့ကနေဖမ်းယူနားဆင်နိုင်ပါတယ်နေရာတည်ရဖို့ကတော့ကျွန်တော်တို့ရဲ့ Facebook စာမျက်နှာ VA Burmese News မှာလည်းထုတ်လွှင့်ပြီးသားတွေရောဓာတ်ရိုက်ထုတ်လွှင့်ချက်ကိုရောနားဆင်နိုင်တဲ့အကြောင်းပဲဖြစ်ပါတယ်ဒီမြန်မာပိုင်းကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တို့ကမြန်မာနိုင်ငံလူနိုင်ငံသားအားလုံးကျမချမ်းသာပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင
This program has come to you from the Voice of America, Washington.